Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင် VOA American အသံရေ2020ခုနှစ်မတ်လ18ရက်နေ့ကြာတာပရီနေ့မနက်ခင်းအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေစတင်ထုတ်လွှင့်ပေးနေပါပြီရှင်လိုင်းဒိုမီတာ32 40 48တို့ကနေဖန်ယူနာဆင်နိုင်ပါတယ်ကျမများသတင်းအောင်ပါဒီကနေ့မနေ့ပိုင်းမှာနားဆင်ရမယ့်သတင်းတွေမှာတော့ရန်ကုန်တိုင်းအတွင်းမှာဆီယနာသိန်းဆန္ဒပြပွဲတွေကိုစစ်တပ်ကအင်အားသုံးနှိမ်နင်းနေတဲ့အပေါ်မှာရန်ကုန်မြို့နယ်ပြည်သူတွေစိုးရိမ်ထိတ်လန့်နေကြပါတယ်
။ရန်ကုန်တစ်မြို့လုံးမှာရှိနေတဲ့ပြည်သူတွေအနေနဲ့တော့စိုးရိမ်မှုတွေကအရင်ကတည်းကစတဲ့ပုံပြီးတော့ညှင့်တက်လာတဲ့ဒီစစ်ကောင်စီရဲ့ဖြိုခွင်းမှု
ဒေသခံတဦးပြောသွားတာပါ။ဒီသတင်းနဲ့အတူရန်ကုန်တိုင်းမြို့နယ်တွေမှာဆန္ဒပြပြည်သူတွေပြုလုပ်ထားတဲ့အတားအဆီးတွေကိုဖယ်ရှားပေးဖို့စစ်တပ်ကလိုက်ပြီးတော့သတိပေးနေတဲ့အကြောင်းနဲ့နောက်ဆုံးအခြေအနေတွေကိုနားဆင်ရမှာဖြစ်တယ်လို့ CRPH ကုလသမဂ္ဂအထူးတန်တမန်ဒေါက်တာဆဆာနဲ့ဆက်သွယ်မေးမြန်းချက်ကိုလည်းထုတ်လွှင့်ပေးပါမယ်။အစီအစဉ်နောက်ပိုင်းမှာတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံဆိုင်ရာဆောင်းပါးအကောင်တို့ချက်ကျန်းမာရေးကဏ္ဍနဲ့ဥကြောဆန္ဒရဲ့မြန်မာအရေးသုံးသပ်ချက်တွေကိုနားဆင်ရပါမယ်။ဒီလိုအစီအစဉ်တွေမတိုင်ခင်မှာတော့ဒီကနေ့မနေ့ပိုင်းအတွက်နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုကိုအောင်လင်ဦးနဲ့ကိုအောင်မြတ်သူတို့ကပြောပြပေးပါရှင်
။အရှာခီးစင်တစိတ်ပိုင်းဖြစ်တောင်ကိုရီးယားနိုင်ငံကိုရောက်နေတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ဟာတောင်ကိုရီးယားနိုင်ငံခြားရေးဝန်ကြီးချွန်ယီယောင်နဲ့ဗိုလ်ထုနေကတွေ့ဆုံရမှာစစ်တပ်ကအာဏာသိမ်းခဲ့တဲ့မြန်မာနိုင်ငံအပါအဝင်ဒေသတွေမှာဒီမိုကရေစီရေးအတွက်စိန်ခေါ်မှုတွေကြုံနေရတဲ့အခြေအနေတွေကိုအလေးထားပြောဆိုသွားပါတယ
်။The military is attempting to overturn the results of a democratic election, brutally repressing peaceful protesters.
မြန်မာမှာဒီမိုကရေစီနေကြချင်းပါခဲ့တဲ့ရွေးကောက်ပွဲရလဒ်ကိုပြောင်းလဲဖြစ်ဖို့စစ်တပ်ကကြိုးစားနေပြီးတိုင်းပြည်အနာဂတ်အတွက်ရေရွရှင်ရှင်ကိုယ်စံနာကိုထုတ်ပေါ်ကြတဲ့ဆန္ဒပြသူတွေကိုလည်းရရဆက်ဆက်ဖြိုခွဲနေပါတယ်လို့ဝန်ကြီးဘလင်ကင်ကပြောဆိုထားတာဖြစ်ပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်အစိုးရရဲ့နိုင်ငံခြားရေးဝန်ကြီးဖြစ်ပထမဆုံးအကြိမ်အာရှခီးထွက်လာတဲ့ဝန်ကြီးဘလင်ကင်ဟာတောင်ကိုရီးယားနိုင်ငံခီးစင်မတိုင်ခင်ဂျပန်နိုင်ငံကိုရောက်ရှိစဉ်မှာလည်းမြန်မာနိုင်ငံအရေးနဲ့ပတ်သက်လို့အလေးထားပြောဆိုထားတာပါ။မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့ကအယတဆူရခေါင်းဆောင်တွေကိုဖမ်းဆီးဖယ်ရှားပြီးစစ်တပ်ကအာဏာသိမ်းလိုက်တဲ့အပေါ်တုံ့ပြန်တဲ့အနေနဲ့အမေရိကန်ပြည်ထောင်စုကမြန်မာစစ်ခေါင်းဆောင်တွေနဲ့မိသားစုဝင်တွေဆက်နွယ်နေတဲ့လုပ်ငန်းတွေကိုလည်းပိတ်ဆို့တံခတ်မှုတွေချမှတ်နေပါတယ်။ပြီးခဲ့တဲ့သတင်းပတ်ထက်မှာပဲတပ်မတော်အကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့တားပြစ်သူအောင်ပြေဆုံးတမီးပြစ်သူခင်သီရိသမွန်နဲ့သူတို့ဦးဆောင်လုပ်ကိုင်နေတဲ့ကုမ္ပဏီ6ခုကိုအရေးယူလိုက်တဲ့အကြောင်းအမေရိကန်ဗန်နိုင်းဝန်ကြီးဌာနကကြေညာထားပါတယ်။မြန်မာနိုင်ငံမှာဆက်အနာသိမ်းမှုကိုဆန့်ကျင်ဆန္ဒပြသူတွေပေါ်လူညွေးတပ်ဖွဲ့တွေရဲ့အကြမ်းဖက်ဖြိုခွင်းမှုတွေကိုအဓိကခံစားနေရသူတွေထဲမှာရွှေ့ပြောင်းနေထိုင်သူတွေပါဝင်နေကြောင်းကုလသမဂ္ဂကပြောဆိုလိုက်ပါတယ်။ခမန်းကြီးမြန်မာနိုင်ငံသား၄ယောက်မှာ၁ယောက်နှုန်းဟာပြည်ရင်းပြည်ပရွှေ့ပြောင်းလူသမားတွေဖြစ်ကြပြီးမြန်မာနိုင်ငံမှာလက်ရှိအခြေတည်းတွေရဲ့အတန်ကိုအဓိကခံစားနေရသူတွေလည်းပါဝင်နေတဲ့အကြောင်းရွှေ့ပြောင်းနေထိုင်သူများဆိုင်ရာနိုင်ငံတကာအဖွဲ့ IOM ရဲ့ပြောကြားချက်ကိုကုလသမဂ္ဂတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရစတီဖန်ဒူဂျာရစ်ကဗိုလ်ထုနေစဉ်စာရှင်းလင်းပွဲမှာပြောဆိုလိုက်ကြပါ
Violent crackdowns have occurred in areas hosting large numbers of internal migrants. IOM calls for an immediate cessation of violence as well as the protection and recognition of the fundamental rights and aspiration of migrants and of all the people of Myanmar.
ပြည်တွင်းရွှေ့ပြောင်းလူသမားတွေအများပြားနေထိုင်ရာအရက်မှာအကြမ်းဖက်ဖြိုခွင်းမှုတွေပေါ်ပေါက်နေပြီးအကြမ်းဖက်လူရွက်တွေကိုချက်ချင်းရပ်ဖို့လဲ IOM အဖွဲ့ကတောင်းဆိုထားသလိုရွှေ့ပြောင်းလူသမားတွေတခြားထိလွယ်ရှလွယ်လူမှုတိုင်းဝန်းနဲ့မြန်မာပြည်သူတွေအားလုံးရဲ့အခြေခံအခွင့်အရေးတွေစံနှုန်းတွေကိုတိမတ်ပြုလေးစားဖို့လဲတောင်းဆိုထားပါတယ်လို့ကုလသမဂ္ဂတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရသူကပြောဆိုလိုက်ကြပါရန်ကုန်တိုင်းအတွင်းကရွှေ့ပြောင်းလူသမားတွေအများပြနေထိုင်ရာအရက်တွေပါဝင်မြို့နယ်6ခုမှာအာဏာပိုင်တွေစစ်အုပ်ချုပ်ရေးကြီးညာခဲ့ပြီးဆန္ဒပြလှုပ်ရှားမှုတွေအပြင်းထန်နှိမ်နင်းခဲ့ရာကလူပေါင်းထောင်ထောင်ချီဘေးလွတ်ရာတိတ်ရှောင်နေရခြင်းမှာပဲကုလသမဂ္ဂရဲ့သတိပေးချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်ဆန္ဒပြလှုပ်ရှားမှုတွေအတွင်းလွန်ကျွေးတပ်ဖွဲ့တွေရဲ့လက်ချက်နဲ့အ ਨੇ စုံကလေး15ယောက်တင်မနေတည်ဆုံးခဲ့ကြောင်းကုလသမဂ္ဂကလေးမြတ်ရပ်ပုံကိုဖွဲ့ UNICEF ကခန့်မှန်းထားကြောင်းလည်းတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရသူကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါ။ငင်းငင်းစွာဆန္ဒပြလှုပ်ရှားမှုတွေနဲ့ဆက်နွယ်ပြီးဥပဒေမဲ့ဖမ်းဆီးထားသူ2000ကျော်ရှိနေတာကြောင်းမြန်မာနိုင်ငံချေဆိုင်ကုလသမဂ္ဂဖွဲ့စည်းတွေအနေနဲ့အလွန်အမင်းစိတ်သောကရောက်ရတဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်လူမျိုးတပ်ဖွဲ့တွေရဲ့ဥပဒေမဲ့လုပ်ရတဲ့နယ်ပတ်သက်လို့အထောက်အထားတွေစုဆောင်းနေတဲ့အကြောင်း မြန်မာနိုင်ငံဆိုင်ရာတရားလွတ်လပ်တဲ့စုံစမ်းရေးအဖွဲ့ IMM ကပြောဆိုလိုက်ပြီးတရင်းချက်လက်မှတ်တမ်းတွေရှိရဆိုရင်ဆက်သွယ်ပေးပို့ကြဖို့လဲတိုက်တွန်းလိုက်ပါတယ်ဖေဖော်ဝါရီလ1ရက်နေ့မှာစစ်တပ်ကအာဏာသိမ်းပြီးနောက်ဆက်တွဲအခြေအနေတွေကိုအနိကက်စောင့်ကြည့်နေပြီးအဲဒီမှာဖမ်းဆီးတာနှိမ့်ဆက်ညှဉ်းပန်းတာလက်ဆဖျောက်တာတွေပါဝင်အာဏာသိမ်းမှုကိုငြင်းချစွာဆန့်ကျင်သူတွေပေါ်ထိခိုက်ဒေချေတဲ့အထိအင်အားသုံးဖြိုခွင်းတဲ့လုပ်ရည်တွေနဲ့ပတ်သက်တဲ့ထောက်ထားတွေကိုစုဆောင်းနေကြောင်းလဲ IMM အဖွဲ့ကဗုဒ္ဓဦးနေ့မှာပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်ကြပါကြီးလေးတဲ့နိုင်ငံတကာရာဇဝတ်မှုတွေအတွက်တာဝန်ရှိဆုံးသူတွေဟာများသောအားဖြင့်ထိပ်သီးအာဏာပိုင်တွေဖြစ်လေရှိတဲ့ပေမဲ့ကိုယ်တိုင်ကိုယ်ကျကျူးလွန်သူတွေမဟုတ်ကြသလိုရာဇဝတ်မှုကျူးလွန်တဲ့နေရာတွေမှာရရှိနေလိမ့်မရှိတာကြောင့်ဒီလူတွေမှာတာဝန်ရှိကြောင်းသတိပြဖို့အတွက်အထောက်ထားအချက်လက်တွေခင်ခင်မာမာရဖို့လိုအပ်တဲ့အကြောင်းလဲ IMM အဖွဲ့ရဲ့အကြီးအကဲနီကိုလတ်စ်ခွန်ကျန်ကပြောပါတယ်ဒီလိုထောက်ထားရတဲ့မှာအမေပေးစီခိုင်းတဲ့ညွန်ကြားချက်တွေမူဝါဒတွေပါဝင်တာကြောင့်လက်ခံရရှိခဲ့တဲ့ကာယကံရှင်တွေရဲ့ပူးပေါင်းဆောင်ရွက်မှုတွေလိုအပ်ကြောင်းလည်းပြောပါတယ်ဒီလိုအချက်လက်တွေအကြောင်းအရာတွေကိုသိရှိထားသူတွေအနေနဲ့ IMM အဖွဲ့ကိုဖုန်းနဲ့ပဲဖြစ်ဖြစ်အီးမေးလ်နဲ့ပဲဖြစ်ဖြစ်လုံခြုံအောင်သတိထားဆက်သွယ်ရဖို့လည်းတိုက်တွန်းထားပါတယ်နိုင်ငံတကာတရားရုံးခုနှစ်ခုမှနှစ်ပေါင်း20လောက်တာဝန်ယူခဲ့ပူးတဲ့မစ္စတာခူဂျီရဲ့ဦးဆောင်တဲ့ IMM အဖွဲ့ကတော့မြန်မာနိုင်ငံတွင်ဖြစ်ပွားခဲ့တဲ့ကြည့်လေတဲ့နိုင်ငံတကာရာဇဝတ်မှုတွေနဲ့ဥပဒေချိုးဖောက်မှုတွေအတွက်တပ်တွေထောက်ထားတွေစုဆောင်းနိုင်မှုကုလသမဂ္ဂက2019ခုနှစ်မှာဖွဲ့စည်းထားတာဖြစ်ပါတယ်မြန်မာနိုင်ငံမှာဆေးအနာသိမ်းမှုကိုစန့်ကျင်ကန့်ကွက်သူတွေအပေါ်အကြမ်းဖက်နှိမ်နှင်းနေရတွေကိုရပ်တန့်မှုကက်သလစ်သာသနာပိုင်ပုံရမ်းမင်းကြီးကပန်ကြားလိုက်ပါတယ
် Ancora una volta e con tanta tristezza sento l'urgenza di evocare la drammatica situazione in Myanmar.
တပည့်တွေမျောလင်းခြင်းနဲ့လူငယ်တွေအများစုပါဝင်လူများပြားအသက်ပေးနေကြတဲ့မြန်မာနိုင်ငံကအခြေအနေနဲ့ပတ်သက်လို့ဝန်ထမ်းကြီးကွဲစွာနဲ့နောက်တစ်ချိန်အရေးကြီးပြောဖို့လိုနေပြီလို့ခန့်စားမိပါတယ်။မြန်မာပြည်ကလမ်းပေါ်မှာဒူးထောက်ပြီးအောင်အချက်ဖက်နေတာတွေကိုရပ်ပါလို့တိုက်တွန်းလိုတဲ့အကြောင်းလဲဗိုလ်ထုနေကဗက်တီကန်ကျောင်းတော်စာကြည့်ရမှာဝတ်ပြုဝဲအဆုံးသက်ဖြစ်ပုံရံမင်းကြီးဖရန်စစ်ကမင်ကြားသွားတာပါ။ကျန်းဖက်လို့ရတဲ့နဲ့ပြဿနာကိုမဖြေရှင်းနိုင်မဲဆွေးနွေးမှုတွေနဲ့သာဖြေရှင်းနိုင်မှာဖြစ်ကြောင်းလည်းပြောကြားသွားပါတယ်။2019ခုနှစ်မှာမြန်မာပြည်ကိုရောက်ခဲ့ပြီးတဲ့ပုံရံမကြီးကမြန်မာနိုင်ငံမှာအယက်သားဆွေးရကိုဖယ်ရှားပြီးစစ်တပ်ကအာဏာသိမ်းခဲ့ပြီးတဲ့နောက်ကြုံရတဲ့အခြေအနေတွေနဲ့ပတ်သက်လို့မကြသေးရင်ကလည်းသတိပေးခဲ့ပူပါတယ်။ဒီလဆမ်းမှာပဲမြန်မာပြည်သူတွေရဲ့မျှော်လင့်ချက်တွေကိုအကျန်းဖက်လို့ရတဲ့နဲ့ခြေဖြတ်လို့မရနိုင်တဲ့အကြောင်းနဲ့ဆင်အာဏာသိမ်းပြီးတဲ့နောက်ဖမ်းဆီးထားသူတွေကိုပြန်လုပေးဖို့လည်းပုံရံမကြီးကတက်တွန်းနေတာပါမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုစန့်ကျင်တဲ့လမ်းပေါ်ထွက်လှုပ်ရှားမှုတွေပေါ်ပေါက်ခဲ့တဲ့ဖေဖော်ဝါရီလဆန်းမှာလည်းဖမ်းဆီးထားသူတွေကိုပြန်လွတ်ပေးဖို့နဲ့ဒီမိုကရေစီလမ်းကြောင်းကိုပြန်လည်ဦးတည်ဖို့နိုင်ငံပေါင်း180ကျော်ကတန်တမန်တွေကိုပြောကြားတဲ့နှစ်ပတ်လည်ခန်းနှမ်းမှာပုံရံမင်းကြီးကတိုက်တွန်းသွားခဲ့ပူပါတယ်ခင်ဗျာ
တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်ဒီကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 938တုံညလိုင်းဒိုမီတာ40 kHz 948တုံညလိုင်းဒိုမီတာ48 kHz 615တုံညနဲ့လိုင်းနက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကကျတဲ့ပရင်းနေ့မနေ့ကင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်အာရှမျိုးသမီး6ဦးပါဝင်လူ10ဦးသေဆုံးစေခဲ့တဲ့အင်ဂါနေကအတ္တလန္တာမြို့အာရှအနှိမ့်ခံတစ်ခုမှာဖြစ်ပွားခဲ့တဲ့ပစ်ခတ်မှုမှာတန်တရားရှိသူဟာလိင်အစွဲလန်းလွန်ကဲမှု sex addiction ပြဿနာကြောင့်လို့စုံစမ်းစစ်ဆေးသူတွေကဆိုပါတယ်အသက်22နှစ်အရွယ် Robert Aaron Long ကဖျားယောင်းမှုဆွဲမှုတွေကိုအဆုံးသတ်စေချင်တယ်လို့သူတို့ကပြောဆိုခဲ့တာပါလိင်အစွဲလန်းလွန်ကဲမှုဖြစ်ပွားရှိတဲ့စိတ်ပိုင်းဆိုင်ရာပြဿနာတချို့ကိုသူဖော်ပြခဲ့ပြီးအရင်တော့ကလည်းဒီလိုနေရာတွေကိုသူမကြခဏရောက်ခဲ့ပုံမျိုးရှိတယ်လို့လည်း Cherokee ခရိုင်ကရဲရရှိ Frank Reynolds ကပြောပါတယ်။ Florida ကိုပြန်ရင်အခုလိုပြစ်ခတ်မှုဖြစ်ပွားဝယ်ရရှိတယ်လို့လည်းအရာရှိတွေကဆိုပါတယ်။ American မှာရှိတဲ့အာရှနှိမ့်ခံတွေမှာငွေကြေးအတွက်လိမ်ဖြော်ပြမှုတွေမကြခဏတွေ့ရှိရပေမဲ့အခုပြစ်ခတ်မှုဖြစ်တဲ့အနှိမ့်ခံမှာတော့ဒါမျိုးရှိမရှိကိုရဲကမပြောပါဘူး။သေဆုံးသူ10ဦးထဲက2ဦးဟာလူဖြူတွေဖြစ်ပြီး6ယောက်မြောက်အပြစ်ခံရသူကတော့ဆေးရုံမှာအခြေအနေကောင်းမွန်လျက်ရှိပါတယ်။အတ္တလန္တာရဲမိုးကြီးရော့ဒနီဘရိုင်ကတော့ဒီပစ်ကတ်မှုဟာလူမျိုးရေးအမုန်းတရားကြောင့်လို့ပြောဖို့စောသေးတယ်လို့ဆိုပါတယ်။မျိုးရုံခိုင်ရှာလန့်စ်ဘတ်တန်ကတော့ဘယ်လူဖွဲ့စည်းကိုမဆိုကျူးလွန်တဲ့ဘယ်ယာစုမှုမျိုးမဆိုအားလုံးပေါ်မှာကျူးလွန်တာဖြစ်တယ်လို့ထုတ်ပြန်ချက်တည်းမှာဖော်ပြထားပါတယ်။အခုလိုပစ်ကတ်တပ်ဖြတ်မှုနဲ့ပတ်သက်ပြီးအမေရိကန်သမ္မတဂျိုးဘိုက်ဒန်ကတော့အာရှနယ်ဝါရီအတွက်သူ့ရဲ့စိုးရိမ်မှုကိုအခုလိုပြောသွားပါတယ်။ အာရှနယ်ဘာအမေရိကန်တွေကတော်တော်စိုးရိမ်နေကြမှာဆိုတော့ကျွန်တော်သိပါတယ်။ဘာကြောင့်လဲဆိုတော့တီးကြတဲ့အတိုင်းပဲပြီးခဲ့တဲ့လများမကြမီကပဲအာရှနယ်ဘာအမေရိကန်တွေကိုရင်းရင်တည်တည်ဆက်ဆံကြတာကိုကျွန်တော်ကပြောကြပါတယ်။ဒါဟာတော်တော်လေးပြဿနာရှိတယ်လို့ထင်ပါတယ်လို့သမ္မတဘိုင်ဒန်ကပြောတော်တာပါ။ပြီးခဲ့တဲ့ပတ်တည်းရုံးမြင့်တဲ့ကြောင့်မိခွန်မှလည်းအာရှနယ်ဘာတွေကိုပြစ်မှတ်ထားတဲ့အကြမ်းဖက်မှုတွေကိုရှုတ်ချကြောင်းသမ္မတဘိုင်ဒန်ကပြောဆိုခဲ့ပါတယ်။2020ရွေးကောက်ပွဲကိုရုရှားကဝင်နှောက်ခဲ့တယ်ဆိုတော့အမေရိကန်ထောက်လှမ်ရေးအစီအစဉ်ကမှောင်ရင်းပြီးတော့လုံးဝအခြေမြင့်မရှိဘူးလို့ရုရှားသမ္မတရဲ့ပြောရေးဆိုခွင့်ရှိသူဒမီထရီပက်စကော့ဖ်ကဗုဒ္ဓဟူးနေ့ကပြောဆိုလိုက်ပါတယ်။အမေရိကန်မျိုးသားထောက်လှမ်ရေးညွှန်ကြားမှုရုံးကအင်ကာနေကထုတ်ပြန်တဲ့အစီအစဉ်ကစားကိုပက်စကော့ဖ်ကအခုလိုတုတ်ပြန်လိုက်ခြင်းဖြစ်ပါတယ်။ရုရှားသမ္မတဗလာဒီမာပူတင်ဟာသမ္မတဂျိုးဘိုက်ဒန်ကိုအပုတ်ချပြီးသမ္မတဒေါ်နယ်ထရမ့်ကိုချီးမြှောက်ဖို့ရည်ရွယ်တဲ့လွှတ်တော်လွှမ်းမိုးမှုတွေကိုလှုပ်ဆောင်မှုအပါအဝင်ရွေးကောက်ပွဲကိုအယုံကြည်နည်းပါးစေဖို့နဲ့အမေရိကန်တလွှလူမှုသွေးကွဲမှုတွေစိုးရွားလောက်အောင်လှုပ်ဆောင်တာတွေကိုအစီအစဉ်ကစားထဲမှာဖော်ပြထားပါတယ်။2016တုန်းကကဲ့သို့အမေရိကန်ရွေးကောက်ပွဲစနစ်တွေကိုဝင်ရောက်မှွေနှောက်ခွင့်ရဖို့ရုရှားရဲ့ဇက်တိုက်အားထုတ်မှုတွေကိုတော့အစီအစဉ်ကစားထဲမှာမဖော်ပြထားပါဘူး။ဘတ်စကော့ကသတင်းတောက်တွေကိုတယ်လီဖုန်းနဲ့ဖြေကြားထားတဲ့ရုရှားအနေနဲ့2016သို့မဟုတ် 2020 ရွေးကောက်ပွဲတွေမှာဂျာဝဲနှောက်ရတာမျိုးမရှိခဲ့ဘူးလို့ပြောဆိုထားတာကိုလည်းအစီအစဉ်ကစားထဲမှာဖော်ပြထားပါတယ်။ရုရှားဟာဘယ်ရွေးကောက်ပွဲဘယ်သမ္မတလောင်းထဲမှာမပတ်သက်ခဲ့ဘူးလို့လဲရုရှားသမ္မတရဲ့ပြောရေးဆိုရင်းရှိသူကပြောဆိုသွားပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကဗုဒ္ဓဟူးနေ့ကထုတ်ပြန်ချက်မှာ AstraZeneca COVID-19 ကာကွယ်ဆေးရဲ့အကျိုးကအပြစ်ချက်ကိုအလေးသားနေတယ်လို့ယုံကြည်ပြီးဆေးကိုဆက်လက်အသုံးပြုဖို့ထောက်ခံတယ်လို့ဖော်ပြထားပါတယ်။ဆေးထုတ်ပြီးသူတွေသွေးခဲတဲ့မှတ်တမ်းတွေရရှိပြီးနောက်ဥရောပနိုင်ငံတော်များမှာ AstraZeneca ကာကွယ်ဆေးအသုံးပြုမှုယာယီရက်ဆိုင်တာကိုလည်း agency အနေနဲ့အလေးထားဂရုပြုတယ်လို့ဖော်ပြထားပါတယ်။အခြားသောအကြောင်းအရာတွေကြောင့်ဖြစ်ရတဲ့တည်ဆုံးမှုသို့မဟုတ်ဖျားနာမှုတွေကိုဒီသည့် COVID ကာကွယ်ဆေးကမှမလျှော့ချနိုင်ကြောင်းလည်းထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။သွေးခဲရမျိုးဟာအဖြစ်များပြီးဒီကမ္ဘာလုံးအနေနဲ့တတိယအဖြစ်များဆုံးနှလုံးသွေးကြောဆိုင်ရာရောဂါဖြစ်တယ်လို့ဆိုပါတယ်။တိုင်းပြည်တွေအနေနဲ့ပုံမှန်ကာကွယ်ဆေးထိုးရေးစီစဉ်ကိုလှုပ်ဆောင်ရမှာဒီလိုဖြစ်တာထုံးစံဖြစ်ပြီးကာကွယ်ဆေးထိုးခြင်းရဲ့နောက်ဆက်တွဲဖြစ်ပေါ်လာနိုင်စရာအဖြစ်အပျက်တွေကိုအလေးထားဂရုပြုပြီးစုံစမ်းစစ်ဆေးတာကောင်းတဲ့အလေးထားလို့ WHO ကဆိုပါတယ်။ဒီလိုနောက်ဆက်တွဲအကျိုးတွေဟာကာကွယ်ဆေးထိုးရနဲ့ဆက်စပ်တယ်လို့လည်းမဆိုလိုဘူးလို့ဆိုပါတယ်။ WHO အနေနဲ့ Begin နဲ့ COVID ကာကွယ်ဆေးသတင်းအချက်အလက်တွေအတွက် EMA တို့လိုဥရောပနဲ့ကမ္ဘာတစ်လွှားကဆေးဝါးလုံထုံလုံးကြီးဆိုင်ရာအဖွဲ့အစည်းတွေနဲ့ပုံမှန်ဆက်သွယ်တာမျိုးလည်းရှိနေတယ်လို့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။ဥရောပဆေးဝါး Agency EMA ဟာသွေးခဲခြင်းသတင်းပေးပို့ချက်နဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးလျက်ရှိပြီး AstraZeneca ကာကွယ်ဆေးရဲ့အကျိုးအပြည့်နဲ့ပတ်သက်လို့ WHO နဲ့တူညီတဲ့ထုတ်ပြန်ချက်မျိုးကိုအင်ကာနေကထုတ်ပြန်ထားပါဗျ။တိုင်းပြည်ထဲမှာ COVID-19 ကပ်ဘေးဒုတိယလိုင်းပေါ်ထွက်လာတာကိုချက်ချင်းရပ်တန့်စေဖို့အတွက်လျင်မြန်ပြီးတော့အရေးပါတဲ့ခြေလှမ်းတွေကိုလှုပ်ဆောင်ဖို့အိန္ဒိယဝန်ကြီးချုပ် Narendra Modi ကတောင်းဆိုလိုက်ပါဗျ။အမေရိကန်နဲ့ဘရာဇီးပြည်နောက်ကမ္ဘာတတိယကူးစက်မှုအများဆုံးအိန္ဒိယနိုင်ငံမှာ COVID-19 ကူးစက်မှုပုံမှန်ကျဆင်းနေရကပြီးခဲ့တဲ့ရက်သက်သက်ပတ်တွေအတွင်းပြန်လည်အရှိန်မြင့်တက်လာတာဖြစ်ပါတယ်။အင်ကာနေတရက်တည်းကူးစက်သူ 19,000 နီးပါးရှိခဲ့ပြီးဒါဟာပြီးခဲ့တဲ့3လအတွင်းကူးစက်မှုအများဆုံးနေ့တွေဖြစ်ခဲ့ပါတယ်။ကျန်းမာရေးအရာရှိတွေကတော့ဒီလိုမြင့်တက်လာတာဟာအချို့ယောပနိုင်ငံတွေမှာလို့ COVID မျိုးကွဲဗိုင်းရပ်ကြောင့်မဟုတ်ဘူးလို့ဆိုပါတယ်။လူပြစ်ကျက်နေတဲ့ဈေးတွေမှာနှာခေါင်းစည်းတက်ဖို့စီးမြဲလိုက်နာမှုအားနည်းတာနိုင်ငံတစ်လွှားကဖျားချောင်းတွေစားသောက်ဆိုင်တွေနဲ့ရုပ်ရှင်ရုံတွေစတဲ့လူမှုအများသွားလာတဲ့နေရာတွေမှာတင်းကျပ်မှုတွေလျှော့ချလိုက်တာတွေကိုကျန်းမာရေးအရာရှိတွေကအပြစ်ဖို့ရပါတယ်။ပြည်နယ်အနေငယ်မှာပဲကူးစက်မှုအသက်အများဆုံးတွေ့ရှိခဲ့ရပြီးအနောက်ဘက်ပြည်နယ်တခုဖြစ်တဲ့မဟာရာစရာပြည်နယ်ဟာကူးစက်မှုအသက်တွေ့ရတဲ့အဓိကပြည်နယ်တခုဖြစ်တယ်လို့ဆိုပါရစေ
။ဒီကနေ့မနေ့ပိုင်းတွင်နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုအောင်မြတ်သူတို့ပြောပြခဲ့တာပါရှင်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့ရေဒီယိုအစီအစဉ်တွေကို VOA ရဲ့ Facebook စာမျက်နှာ VOA Burmese News နဲ့ VOA ရဲ့ Internet စာမျက်နှာ burmese.voanews.com တို့မှာအခုထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပြိုင်နက်တည်းမှာပဲဖန်ယူနာဆင်နိုင်ပါတယ်။အခုတော့သတင်းလွှာရင်းနဲ့ဆက်သွယ်မေးမြန်းချက်တွေကိုဇက်တိုက်တင်ဆက်ပေးဖို့ရှိပါတယ်။ဆရာနာတိန်ပီရန်ကုန်တိုင်းအတွင်းကမြို့နယ်6ခုမှာစေအုပ်ချုပ်ရေးကြီးညာခဲ့ပြီးတော့ပြစ်ခတ်ဖြိုခွင်းမှုတွေပြင်းထန်လာတာကြောင့်ပြည်သူတွေကြားမှာထိတ်လန့်ကြောက်ရွံ့မှုတွေကြဲကြဲပြန့်ပြန့်ခံစားနေကြရပါတယ်။လူများပြားလဲနေရာပြောင်းရွှေ့ကုန်ပြီလို့မြို့ကန်တချို့ကလည်းပြောပါတယ်။ကိုဝင်းမင်းဆက်တွေမင်းမြန်တင်ပြထားတာကိုနားဆင်နိုင်ပါတယ်ရှင်
။ဟုတ်ကဲ့ပြီးခဲ့တဲ့တနင်္ဂနွေကနေစပြီးရန်ကုန်ကမြို့တချို့မှာစစ်အုပ်ချုပ်ရေးစတင်ကြတာကပြစ်ခတ်ဖြိုခွင်းမှုတွေများလာတာက မကြုံစဘူးပါပဲလို့ရန်ကုန်မြို့ကန်ကိုဝင်းတင်ကဆိုပါတယ
်။ရန်ကုန်တမျိုးလုံးမှာရှိနေတဲ့ပြည်သူတွေအနေနဲ့ဆိုးရိမ်မှုတွေကအရင်ကျက်တွေထားတဲ့စာရယ်ပို့ပြီးတော့မြင့်တက်လာတယ်ဒီဆက်ဆံရေးဖြုတ်ခွင်းမှုတွေကကျွန်တော်တို့ဒီအရင်88ထက်တောင်မှပို့ပြီးတော့ပြင်ထန်တယ်လို့ပြောမယ်အနေအထားရှိလာတယ်။အခြားမျိုးတွေတွေမှာလည်းအဲ့လိုအခင်းကျင်းမှုတွေကိုတွေ့လာတဲ့အနေအထားတွေရှိတယ်။
ကိုဝင်းတင်ကပဲအရင်1988ဒီမိုကရေစီအရေးဖြိုခွဲခဲ့စဉ်ကထက်ပိုပြင်းထန်လာပုံကို
အခုဟာကတော့အိမ်ထဲဝင်ပြီးတော့ဟိုနေမကောင်းတဲ့လူလည်းဟိုဖြစ်တာပဲအတတိရေဝေတွေ့လဲဘာမှမဆိုင်ဘဲနဲ့ထိုးတာကြိတ်တာတွေပဲနောက်ဆုံးအဆင့်ကတော့ဒီလမ်းပိတ်ညှစ်ထားတဲ့ကားတွေအစားအကုန်လုံးကိုထုတာတွေကြိုက်တာတွေခွဲတာတွေဆိုတာဒါကလေးတွေမိန်းမတွေဆိုလို့ရှိရင်ဒီလိုပဲဟိုအရေးခင်းဖြစ်နေတဲ့အခြေအနေကိုထိန်းသိမ်းရမယ်ဆိုတဲ့ဟာတွေပို့ပြီးဘောင်ကျော်ပြီးတော့လုပ်နေတဲ့အနေအထားမျိုးတွေကိုကျွန်တော်တို့တွေ့နေရတော့ဗျာ88တုန်းကတော့ကျွန်တော်တို့ဆန္ဒပြတဲ့လူတွေကိုထားပါတို့ထွက်ပြေးလို့ပြေးလို့လိုက်တဲ့ပိတ်ပဲဖမ်းခေါ်လာတာတော့ရှိတယ်။အခုဟာကတော့ဘာမှမဆိုင်ဘဲနဲ့သူ့အတူကိုစိုက်ကင်းနဲ့ဖြတ်မောင်းတဲ့လူတွေခေါ်ပြီးရိုက်လို့ရတယ်။ကားဖြတ်မောင်းရတဲ့လူတွေကားပေါ်ဆွဲရပြီးရိုက်လို့ရတယ်။သူကမင်းမဲ့ဇရိုက်ပုံစံမျိုးလုပ်နေတဲ့အနေအထားမျိုးတွေ့ရတဲ့အတွက်ရန်ကုန်မြို့ရဲ့လူမှုတွေအနေနဲ့ကတော့ဒေါသထွက်တာလေးပဲပါတယ်။စိုးရိမ်စိတ်တွေလည်းပို့ပြီးတော့မြင့်တက်နေကြတယ်လေပါတယ်ပေါ့ဗျာ
။ဒီပေါ်ရန်ကုန်မြို့ရဲ့အပိုင်းကအမည်မဖော်လို့သူအငိမ့်စားဝန်ထမ်းတူကလည်
းလိုင်လာမှာကြတော့အိမ်ကိုလာလုပေးနေတဲ့တောင်မလေးတွေအိမ်ရှိတယ်ဒီအဲ့ကမလေးမေးကြည့်လိုက်တော့အမရဲ့တဲ့သေတာမားတဲ့အများကြီးပဲတဲ့ရွရွဆက်ဆက်တတ်တာအမရဲ့တဲ့အိမ်ရှိကမ်းမှမနေရဘူးပဲနောက်ခွေးချောင်းထဲမှာဝင့်နေရတယ်တဲ့အကုန်လုံးမီးကောင်ချပြီးတော့တဲ့နောက်ပြီးတော့သူတို့တွေကစက်ယုံနေပါသေးသူတို့မီးရှို့ရှို့ပြီးလို့ရှိရင်သူတို့ကတဲ့လူတို့ကတော့ကြည့်နေတာဟိုသူတို့သူကအဲ့ဒါလူလူရှို့တယ်ဆိုပြီးလုပ်တယ်တဲ့အဲ့ဒါလည်းသူတို့ပြောတယ်သူတို့ကလေဒီပါလဲလေမျိုးထဲမှာဆိုလို့ရှိရင်လေဝန်ရတားထွက်ကြည့်လို့များခေါင်းပြူမကြည့်နဲ့ပန်းနဲ့ထောင်ပြစ်တဲ့အကောင်ကြီးကပြောတာနော်အင်းခေါင်းပြူရင်ခေါင်းကိုပြစ်တတ်မယ်အဲ့လိုပြောတာတိတ်လား
အခုလိုချင်းချောက်ပြစ်ခတ်မှုတွေမြင်ပါလာတာကြောင့်ကြောက်ရွံ့မှုတွေများလာတာရဲ့အကျိုးဆက်ကိုလည်းကိုဝင်းတင်က
အကျိုးအိမ်နေဆိုလို့ရှိရင်ဘာမှမဆိုင်ဘဲနဲ့ပြောင်းပြေးကြတာလေဟိုတကယ်ဒီလူတွေရဲ့စိတ်နဲ့ကံမဲ့ဥပဒေနဲ့လုပ်ချက်တွေကိုအရန်ဆိုးရင်ပြီးတော့အကြောက်တရားတွေများပြီးတော့ကိုယ်နေရာနေအခြားသူတို့ရွာတွေကိုပြောင်းပြေးကြတာရှိရဲ့နေတွေကိုပြောင်းပြေးကြတာရှိရဲ့အများကြီးကဆိုင်တန်းရနေမဟုတ်ပါဘူးကျွန်တော်တို့ဒီဘက်ဒီဘက်မှာကြောက်ကြရဘယ်နဲ့လာတာဆိုင်ကြောင်တို့ဗဟန်းတို့အဲ့လိုဘက်တွေမှာတော့တချို့ပြောင်းဝင်ကြတာရှိတယ်ဗျာတောင်ဝင်မြို့နယ်ထဲမှာဆိုရှင်တို့မိသားစုအနည်းဆုံးမရှိဘူးတပေါင်းကျော်လောက်ပြောင်းသွားတယ
်အငိမ့်စားဝန်တန်းအမျိုးသမီးကလည်
းဒီမြို့ထဲမှာနေတော့ကြောက်တာပေါ့ကြောက်တော့တချို့အိမ်တွေကဒီတိုက်ဆိုလို့ချင်းတချို့တွေကသူတို့ကားတွေနဲ့အတိကျွမ်းရှိတဲ့မြို့တွေကိုတွားတယ်ဒီတိုက်မှာတောင်လေအထက်တိုင်းမှာလူမရှိတော့ဘူးသိပြီတော့စံကျန်းကမျိုးတွေလည်းကြောက်တာပဲအသက်80ကျော်ကြီးတွေအခုမနေရတော့သူတို့ကလည်းသူ့အနာကိုတွားတယ်ညကလည်းကောင်းကောင်းမအိပ်ရဘူးသူတို့ကလေလှဲ့တော့လှဲ့နေတာပဲစကားရင်းနဲ့အခုဒီနေ့လှဲ့တော့တကားနေချောင်းကြည့်လိုက်တာလေကျောင်းလမ်းမပေါ်ပေါ့နော်မိုင်တဲယုံရှိတယ်ရွှေတုံဟိုဘက်ထောင်တာဂျန်းရှင်းနဲ့ဒီဘက်ဟိုဘက်ထိတ်တာနိုင်တဲ့ယုံကမှန်နေကြီးပဲအဲ့မှန်နေကိုသူကတနက်နေ့ဖြစ်သွားတာဂျန်ရှင်းနားမှာတပိတ်ကအမြဲရှိတာ哦မော်ဒင်ဂျန်ရှင်းလေအဲ့ဒါကိုလူတို့ကမြင်တယ်သူတို့ဖြစ်တာ
အခုလိုအချိန်မှာလူလုံးတဲ့လူတို့ကပေးစိုးကြီးကိုဥတီလာမှာစိုးရင်နေရပြီလို့သုံးသက်သူတွေကဆိုနေပါတယ်ခင်ဗ
ျကိုဝင်းမင်းဆက်တွေ့မြင်မြင်ထားတာပါရှင်အခုတစ်ဆက်သေးမှာပဲရန်ကုန်တိုင်းမြို့နယ်တွေမှာဆန္ဒပြပြည်သူတွေပြုလုပ်ထားတဲ့အတားအဆီးတွေကိုဖယ်ရှားပေးဖို့စစ်တပ်ကနေပြီးတော့လိုက်လံသတိပေးနေတဲ့အကြောင်းနဲ့ရန်ကုန်တိုင်းတွင်နောက်ဆုံးအခြေအနေတွေကိုဆက်ပြီးတော့ပြောပြပေးခြင်းပါတယ်ရှင်။ရန်ကုန်တိုင်းတွင်လှိုင်သာယာနဲ့အနီးတစ်ဝိုက်မြို့နယ်တွေမှာဆေးရနာသိန်းဆန္ဒပြပွဲတွေရှိနေသေးတယ်လို့ရက်ကွက်အလိုက်အတားအဆီးတွေပိတ်ဆို့ထားတာကြောင့်ဒီလိုအတားအဆီးတွေကိုဖယ်ရှားရှင်းလင်းပေးဖို့စစ်တပ်ကလိုက်လံသတိပေးနေပါတယ
်။
ဒါကတော့မနေ့တုန်းကမြောက်ဥက္ကလာမီတာဝီရက်ကွက်မှာအတားအဆီးတွေကိုဖယ်ရှားဖို့စစ်တပ်ကလာရောက်ပြီးတော့တတိပေးနေတာဖြစ်ပါတယ်။ရန်ကုန်မြို့နယ်တခြားမြို့တွေမှာဆေးရနာသိန်းဆန္ဒပြပွဲတွေစတိုက်လှုပ်ဆောင်နေသလိုစစ်တပ်ဘက်ကလည်းဆန္ဒပြပွဲတွေကိုအင်အားသုံးပြီးတော့ဖြိုခွဲနှိမ်နင်းနေပါတယ်။လှိုင်သာယာမြောက်ဥက္ကလာတောင်တကုံသမိုင်းစတဲ့မြို့နယ်တွေအပါအဝင် ရန်ကုန်မြို့နေရာအတော်များများမှာဆန္ဒပြပွဲတွေပြုလုပ်နေကြသလိုစစ်တပ်ကအင်အားသုံးဖြိုခွင်းတာကြောင့်ရက်ွက်တချို့မှာလုံခြုံရေးအတွက်အတားအဆီးတွေကိုပြုလုပ်ထားကြပါတယ်။မနေ့ကတော့တမိုင်းလန်းစုံနဲ့ဘရင်နောင်နှစ်ထပ်ကုန်းထိပ်မှာရက်ွက်နေပြည်သူတွေအတားအဆီးတွေပြုလုပ်ထားတဲ့အတွက်ရဲကလာရောက်ရှင်းလင်းတာတွေရှိတယ်လို့လည်းဒေသခံတဦးကပြောပါတယ
်။ဒီနေ့ညနေကျတော့ဝယ်လား6နာရီကျော်လောက်ကျတော့အဲဒီမှာကနေပြီးတော့လေသူကနေကတမိုင်းနေကကိုလမ်းမကြီးပြေးပြီးတော့မှတော်မြတ်ဟိုလမ်းမကြီးပြေးပြီးတော့မှချိန်ရင်တက်လာတယ်ကားကြီးကတော့ပါတယ်ကားကြီးကလည်းတော့လည်းပြေးပြီးတက်လာတယ်တက်လာပြီးတော့တမိုင်းကုန်းကားပေါ်ကကလေးကြီးကခံတတ်တယ်လို့တော်မြတ်တမိုင်းကိုတက်လာပြီးတော့ဟိုတမိုင်းကုန်းကားအပေါ်လောက်ထိုးတက်လာပြီးတော့အမှတံမုန်းနေပေါက်သွားတယ်အပေါ်မှာတော့ဒီစနေရမကျသွားဘူးတာမုန်းကြီးပေါက်သွားတယ်ဒီကနေရင်ချင်းတို့လမ်းပြလာပါတယ်ပြလာပါပြီးတော့ဒီဘက်ကအကုန်လုံးကအောက်ကနေခံပြီးတော့တစ်ဖက်ကခံပြီးတော့អော်တယ်ရောဒီဘက်ညက်ပြဆင်းသွားတယ်ဆင်းသွားပြီးတော့နောက်ပိတ်ကြအောင်နိုင်ကွက်လုံးပြီးတော့ပြင်းတော်ဘက်ကနေဟိုစကားကြီးတက်လာပြီးတော့ပြင်းတော်ဘက်ကနေကျတော့မှအမှဒီစနေနဲ့ပြတဲ့တာမုန်းကြီးလည်းခွဲတယ်ပြင်းတော်တစ်ဖက်ကလာပြီးတော့ခွဲတယ်
ဒီလိုအတားအဆီးတွေကိုဖယ်ရှားဖို့ပြောရမှာအတန်ဘုံနဲ့6လက်နာရှိသလိုစစ်ကားတွေဘောကနေရာဘာကြီးစစ်တွေနဲ့ပြစ်ခတ်ခဲ့တာလည်းရှိတယ်လို့အမိထုတ်မဖော်လို့သူဒေသခံတူကပြောပါတယ
်။မမေးရလဲအဲ့ဒီအချိန်ကဝင်းနေ6လက်နာမှာမမေးရကြတော့ပြင်းအောင်ဘက်ကနေပြီးတော့ဟိုမမေးရလဲအဲ့လိုပဲညာဘက်ကိုရှေ့ရနေပြီးတော့တက်လာတယ်။တက်လာပြီးအဲ့လိုပဲလားအနာပြီးတော့ဟိုအတမောဖောက်တယ်သူကုံမော်လာကြည့်တယ်ချုပ်ကိမဲ့ကျင်လာကြည့်တယ်ပြီးတော့ကုံမော်ကနေအင်းဒီမဟာနောသူပြန်ဆင်းတယ်ဆင်းပြီးမင်းရကျင်းအောင်ဘက်ကနေပြီးတော့သူကားနဲ့ဆင်းတော့ဆင်းပြီးတော့အဲ့ဒီအတမောကြီးနဲ့ဒီစစ်တယ်နေကြည့်တယ်အဲဒီစစ်တယ်ပြတာမင်းရစစ်တယ်ကလည်းရပ်ပိလာရှိရရပ်ပိဒီကျင်းအောင်ဘက်ကစက်ကန်းနေဟိုမှန်နေပေါက်ခဲ့တာရှိတယ်အခန်းကတော့စက်ကန်းနေမှာနေရာနေမှာကြည့်ကြည့်ထားတဲ့ဟာရှိတယ်
တမိုင်းနဲ့ဘရင်နောင်လမ်းစုံကြားပိတ်ဆို့ထားတာတွေကိုဒီကနေ့မှာအပိသက်ရှင်းလင်းဖို့စစ်တပ်ကစပီကာတွေနဲ့လာရောက်သတိပေးပြောဆိုတာတွေရှိတယ်လို့လည်းဒီဒေသခံကပြောပါတယ
်အခုအချိန်မှာတော့ဒီညအတွက်ကတော့ခုနောက်ဆုံးဟို7နာရီ9နာရီလောက်ပြီးတော့နောက်ဆုံးဆက်လာဘရင်နောင်ကနေပြတ်ကပ်ပြီးသွားတဲ့အချိန်မှာတော့အခုလက်ရှိမှာနေနေသူတို့ကဟိုစပီကာနဲ့လာအောင်ရယ်မနေ့က16ရက်နေ့ကိုကျွန်တော်တို့ဖောက်အောင်ပြီးရှင်းရှင်းမလို့အရှင်းအပြစ်မဲ့ဒါကြအဲဒီတပိတ်ဆောင်းတော့ဒီပြန်ပြီးတော့ပြန်ပြီးတော့မြေကနေတော့သူပြစ်ခတ်ပြီးတော့ဝင်ရောက်ပြီးရှင်းမှမသိဘူးဟိုကနေဒီကနေလာတော့
ဆီယနာရှင်စနစ်ကြဆုံရေးဆန္ဒပြသူတွေကိုစစ်တပ်ကအင်အားသုံးဖြိုခွဲနှိမ်နင်းနေပြီးမဲ့ဆန္ဒပြပွဲတွေကတော့နိုင်ငံအနှံ့မှာပုံစံမျိုးစုံနဲ့ဆက်ပြီးတော့ရှိနေစေဖြစ်ပါတယ်အရသာအစိုးရခေါင်းဆောင်တွေကိုဖမ်းဆီးပြီးစစ်တပ်ကအာဏာသိမ်းလိုက်တာရပ်ပေါင်း45ရက်ကြာခဲ့တဲ့အချိန်ကာလအတွင်းအကြမ်းဖက်ဖြိုခွဲပစ်ခတ်မှုတွေကြောင့်တည်ဆုံးခဲ့ရသူတွေလည်းယာနေချီပြီးတော့ရှိပါတယ်။လိုင်တာယာမြို့နယ်အတွင်းကတပိတ်တွေကိုပြီးခဲ့တဲ့ရက်တွေတုန်းကအကြမ်းဖက်ဖြိုခွဲပစ်ခတ်တာတွေလုပ်ခဲ့ပြီးမနေ့ကတော့ဆန္ဒပြတပိတ်တွေမရှိတော့ပေမဲ့ပြည်သူတွေကာယံထားတဲ့လူညုံရေးအကာအယံတွေကိုလမ်းတစ်လျှောက်စစ်တပ်ကရှင်းလင်းခဲ့တာတွေရှိပါတယ်။အခုလက်ရှိမှာတော့ရန်ကုန်တိုင်းလှိုင်သာယာမြို့နယ်အပါအဝင်မြို့နယ်6ခုကိုစေယုတ်ချုပ်ရေးကြီးညာထားပါတယ်။ကုန်ထုတ်လုပ်ရေးမှာအဓိကကျတဲ့ရန်ကုန်တိုင်းကမြို့နယ်တချို့ကိုစေယုတ်ချုပ်ရေးကောင်စီကအကြမ်းဖက်ဖြိုခွဲတာစေယုတ်ချုပ်ရေးဥပဒေကျင့်သုံးတာတွေကြောင့်နေရက်ရွှေ့ပြောင်းမှုတွေနဲ့အတူစားဝတ်နေရေးလုံခြုံမှုမရှိတော့တဲ့အခြေအနေကိုဥတီလာနေကြောင်းပညာရှင်တွေကလည်းသတိပေးပြောကြားနေကြပါတယ်ရှင်။
UA မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOE Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOE မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOE အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့ကြာသပတေးနေ့မနေ့ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ32 40 48တို့ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဆက်ပြီးတော့ CRPH ကုလသမဂ္ဂဆိုင်ရာအထူးတန်တမန်ဒေါက်တာဆာဆာနဲ့ဆက်တွေ့မေးမြန်းချက်ကိုထုတ်လွှင့်ပေးဖို့ရှိပါတယ် CRPH ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီဦးဆောင်မှုအောက်ဖက်ဒရယ်စစ်တပ်မကြခင်မှာပေါ်ပေါက်လာတော့မယ့်အကြောင်း CRPH ကုလသမဂ္ဂဆိုင်ရာအထူးတန်တမန်ဒေါက်တာဆာဆာကပြောပါရယ်မနေ့ပုတ်တကူးနေ့ကပဲတိုင်းရင်းသားလက်နက်ကိုင်အဖွဲ့စည်းအားလုံးကိုအကြမ်းဖက်အဖွဲ့ဒါမှမဟုတ်မတရားအသင်စရာတွေကနေတရားဝင်ပယ်ဖျက်လိုက်ကြောင်းလဲ CRPH ကကြေညာချက်ထုတ်ပြန်ချပါရယ်တချိန်တည်းမှာပဲဒေါက်တာဆဆအပါအဝင်ယာယီဒုသမရာမန်းဝင်းခိုင်တန်းနဲ့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တန်မတ်ကြီးဦးကျော်မွန်းထွန်းတို့ကိုနိုင်ငံတော်သစ္စာဖောက်ဖျက်ပုံကံမှုစတာရီနဲ့လည်းတရားစွဲဖမ်းဝရမ်းထုတ်လိုက်ကြောင်းစစ်ကောင်စီဘက်ကကြေညာထားပါတယ်ဒေါက်တာဆဆကိုမက်အင်ဂျင်နိုင်ငံ Skype ကနေတဆင်ဆက်သွယ်မေးမြန်းထားတာကိုနားဆင်နိုင်ပါရဲ့ရှင်
ဒီစစ်ကောင်စီကနေပြီးတော့ဒေါက်တာဆဆကိုဒီနိုင်ငံတော်ပုံကံမှုဆိုတဲ့ဒီသူတို့ဆွဲချက်တင်ထားတယ်ဆိုပြီးတော့ကြေညာလိုက်ပါတယ်။ဟိုဒေါက်တာဆဆဆိုလို့ရှိရင် CRPH ရဲ့ကုလသမဂ္ဂအထူးကိုယ်စားလှယ်တဦးအနေနဲ့နိုင်ငံတကာမှာပြောဆိုဆောင်ရွက်နေတဲ့အပေါ်မှာသူတို့ရဲ့ထုတ်ပြန်လာတဲ့ဟာကဒီပေါ်မှာဒေါက်တာဆဆအနေနဲ့ဘယ်လိုမြင်ပါလဲရှင်
။အဲ့လိုကျွန်တော်ကနိုင်ငံတော်သစ္စာဖောက်မှုနဲ့တရားဆွဲပြီးတော့အရေးယူပြီးတော့data tp ဖို့အကြစီစီတာကတော့ကျွန်တော်တဖက်ကတော့တကယ်ကိုယူပါတယ်เนาะကျွန်တော်တကယ်ကိုယူပါတယ်ဘာလို့ဆိုတော့ကျွန်တော်တို့ဒီ federal democracy အတွက်ကျွန်တော်တို့ဒီလုံနေတဲ့အလုပ်ဟာထီအောင်ပြီတော့ကျွန်တော်တို့တရားမျှတမှုအတွက်လုံနေတဲ့ဥစ္စာကျွန်တော်တို့ freedom အတွက်လုံနေတဲ့ဥစ္စာကိုလို့ဒီကျွန်တော်အသက်နဲ့ရည်ပြီတော့လုံနေတဲ့ဥစ္စာဖြစ်နေတဲ့အတွက်ကြောင့်ဒါဟာတော့တဖက်ကပြောဆိုရတော့ကိုယူစရာပေါ့တပတ်ကကြည့်မယ်ဆိုရင်ဒါဒီတကယ်နိုင်ငံတော်ကိုနေတိုင်းတိစာဖောင်းနေတဲ့သူကပဲကျွန်တော်တို့လိုနိုင်ငံတော်ကိုကာကွယ်နေတဲ့ပြည်သူလူထုအတွက်ကိုလုံးနေတဲ့သူကိုတရားပြဆွဲတယ်ဆိုတော့တပတ်ကဆိုရင်တော့ရည်စရာကောင်းတယ်နိုင်ငံတကာမှာဆိုရင်လည်းတမတော်တွေကိုတိစောက်ကြတယ်လေပြည်သူလူထုကိုကာကွယ်ဖို့ပဲတမတော်ဆိုတာမွေးလာတယ်လေဒါမှမဟုတ်ပဲနဲ့အခုကတမရောကပဲပြည်သူထုကိုတတ်နေတယ်ဖြတ်နေတယ်နှိမ့်စင်နေတယ်ဆိုတာကတော့တကယ်ကဒါနိုင်ငံတော်ကိုတကယ်ပုံကနေတာဒီစစ်ဘုချုပ်တွေပဲလေ1980စင်းမှာနော်ကျောင်းသူကျောင်းသားတွေအပြစ်မဲ့ကျောင်းသူကျောင်းသားတွေကိုနော်ယာချီနဲ့တတ်ခန့်တာဘာတူလဲဒီစစ်ဘုချုပ်တွေပဲမဟုတ်ဘူးလားထုံနေတူပဲ1990ခုမှဆိုရင်လေသူတို့ကပဲဒီနိုင်ငံတော်ကိုတိစာဖောက်တယ်နိုင်ငံတော်ကိုပုံကနေထုံးနေတူပဲ2009မှာလဲဆွေရောင်ဒေါ်လာရေးမှာပေါ့ထိုးကြည့်နေကိုเนาะဒီစော်ကားပြီးတော့အဲ့လိုလူမဆာအောင်လုပ်ပြီးတော့လက်ပေါ်မှာတတ်ဖြတ်တာဒါနိုင်ငံတော်ပုကာနဲ့ဒါနိုင်ငံတော်ကိုတကယ်သူတို့ကတိစာဖောက်တာလည်းမဟုတ်ဘူးလားပြီးတော့ထုံးနေတူပဲကျွန်တော်2019မှာဆိုရင်လဲရိုဟင်ဂျာတွေကိုအစုလိုက်အပြိုလိုက်လူမျိုးတုပ်တတ်ဖြတ်ခဲ့တဲ့ဒူရီကမတူလဲဒါဘတုမြန်မာနိုင်ငံ PDP တာ54တာမဟုတ်ဘူးလေဒီစစ်ဘုချို့တွေပဲလေဆိုတော့တကယ်ပဲနိုင်ငံတော်ကိုပိုကာနေတဲ့တကယ်ပဲနိုင်ငံတော်ကိုတိစာဖောက်နေတာသူတို့ပဲလေဒီနေ့ဆိုရင်လည်းဆက်လက်ပြီးတော့မြန်မာနိုင်ငံအနှံ့မှာနိုင်ငံတော်ကိုပိုကာပြီးတော့နိုင်ငံတော်ကိုတိစာဖောက်နေတာဟာဒီစစ်ဘုချို့တွေပဲဖြစ်ပါတယ်ဒါကြောင့်မလို့တစ်ဖက်ကဆိုတော့သူတို့ရဲ့ကျွန်တော်ကိုဒီနိုင်ငံတော်တိစာဖောက်မှုနဲ့နိုင်ငံတော်ပိုကာမှုနဲ့တရားပြဆွဲတာကတော့အော်ဖို့မဟုတ်ပါဘူး။နော်တမိုင်းကတည့်တည့်ပြပါတယ်။ဆိုတော့တစ်ဖက်ကပြောမယ်ကိုယူပါတယ်။တစ်ဖက်ကကြည့်မယ်ဆိုရင်လည်းတကယ်တမ်းနိုင်ငံတော်ကိုပုံကာပြီးတော့နိုင်ငံတော်ကိုတိစာဖောင်းနေတာဟာဒီတရားမူအာဏာသိမ်းစစ်ကောင်စီပဲဖြစ်ပါတယ်ဆိုတာကိုကျွန်တော်ပြောလိုပါတယ်
။အခုဒီ CRPH ကနေပြီးတော့ဒီတိုင်းနာလက်နက်ကိုင်အဖွဲ့တွေကိုအရင်ကသတ်မှတ်ထားတဲ့အကြမ်းဖက်အဖွဲ့စည်းကနေပြီးတော့အခုတော့ဒီအကြမ်းဖက်အဖွဲ့စည်းမဟုတ်ဘူးဆိုတဲ့ပေါ့နော်ဒီကြီးညာချက်ကိုသူတို့ထုတ်ပြန်လိုက်ပါတယ်ဆိုတော့အဲ့ဒါကအခု Federal Army ဖြစ်ပေါ်ရေးဆိုတဲ့အဆင့်ရောက်ဖို့ကိုဘယ်လောက်ထိဟိုမျှော်လင့်လို့ရမှာရှင
်နံပါတ်1အနေနဲ့တိုင်းသားတွေကဘက်တော့မဖြတ်ပါဘူးဒါကတော့เนาะသိချပါတယ်မိုက်ချောင်းလဲတက်တက်ထောက်ထားနေရှိပါတယ်တိုင်းသားတွေကအကြဖက်နေဆိုတာတော့ဘက်တော့အခါမှလည်းမဖြစ်ပါဘူးအခုကသူတို့ကတိုက်ခိုက်လာလို့ကိုကိုပြကကွယ်တာပဲဖြစ်ပါတယ်တိုင်းသားလဲနဲ့ကြိုင်ဒီအလုံးဟာဒီနှစ်ပေါင်း80ကျော်ပေါ့เนาะကိုပြကာကွယ်နေရတဲ့အနေထားပါဒါကြောင့်မလို့ဒီတိုင်းသားလက်နက်ကိုင်တွေကိုအကြဖက်အဖြစ်နဲ့ဟိုနော်ပြောဆိုတဲ့ထုတ်ပြတဲ့ဥစ္စာတွေအားလုံးကတော့ဒီလက်တဆုပ်စာဘူချုပ်တွေပဲဖြစ်ပါတယ်နော်ဒီတမန်တော်ဘက်ကဘူချုပ်တွေပေါ့ဒီလိုလူမဆန်တဲ့ဥစ္စာတိုင်းသားနယ်မြေတွေကိုတွားပြီးတော့ဖျက်ဆီးတယ်မတိတ်ကြည့်တယ်ညှိပန်းတယ်တန်းတယ်ဖြတ်တယ် nisai de soda ga ka kwin nai phoya twe dai ta le ne kai dia si da na ba so lo number 1 a ni ne chuno ga di ni sia ph ka nai pi lo dai ta le ne kai ri ko a cha phe de list ka nai pi lo aku na lo no aku remove lo de soda ga do chuno ga a ma ta ya phe ko ya ti pi lo a ma ta ya ha si pi da ba chuno jin nya lo a ma ta ya si da ma ho ba အမှားတရားကတော့တိုင်းတားလည်းနဲ့ကြိုင်တွေဒီဘက်တော့အခါမှာအကြဖက်တာမဟုတ်ပါဘူးဆိုတာပါပဲဒါကြောင့်မလို့ဒါကိုပဲဒီနေ့ကတော့အတီးပြလိုက်တာဖြစ်ပါတယ်ဒါကိုပဲကဘာတိအောင်မြန်မာပြည်သူတို့ထုကူစားကျွန်တော်တို့ကအမှားတရားကိုပြောသွားတာဖြစ်ပါတယ်ဆိုတော့တိုင်းတားလည်းနဲ့ကြိုင်ဒီဟာလည်းတကယ်တော့ဆိုတော့နေပေါ့များစွာဂရဲကနေပြီးတော့ဖင်ဒရယ်အာမီဖြစ်လာဖို့ပေါ့နော်ဖင်ဒရယ်အာမီရှိလာပြီးတော but dog kama dying data of Bucho paid a machibule. See, Joba, get da to the Polsica Bama Piami, Joido, Boda Bada Piami, so there, Depebo, a mule bata tatana, Mabata de Sacalone, the Bucho de Sacaloga, the Miana Pinet. So, no, Jodo, dying daddy Nenele, the nature I dog, Cachile, Bucho Muchi Pinago, Jodo Michina. The nature of Kajile, Bocho Muji Pinago Michina, do a yichipi so really. Chile, the nature of Gacho Pitago Michina, Jacaile, the nature of Gacho Pinago Michina. So, Pinaida got all. Aku, the Bama Tamadolo, Tama Tade Usaga, the Gedaso, Dai Dari, Dema Hodo Bene. The letter society, Dema to Choka in Tabo Pipanazo, Federal Army Sundaha, Hodo Grega, Dai Dari, Satama. A mere sipido, Duduka, bedo a car, bed, dog, bed, bechima, defender army, pilamines, Hurago, to do some new in it, a cusudo pilani babi, Majakile, pilamava. So, do Jonua, the cabine, the alo, dainta lenega, the Nelesune, pita pipale, the Rupeka, Mahabuane, so Rupeka, Mahabuago, Paula Yube, no, Dama Bama Macamabu, Damahabu, Gigi Telame, Ara, Fender army, be pilama, alo, elubo.
Inganiga solution, the Mizoram Pine, Luto Maga, through India Luto Siwema, Mizoram Pine, we are colonare, Yamadoka de Bono, Kudi, Siana, Tambi now by Ma, the Pine Murija, to the Pin, the Sita Mango, Lamacane, the Yewin Dandy, Yane Chibio Bono, through Lacantare, Suramu, Biobare, Echema, the India Soya Yeti Jabono, Yamadoka de Ru, Yamapoyi, now Colonare, Yamadoka de Ru, Lacaye, Sarai Nebadavi, India Lutoma, the Mizoram, Maka Biobare Kajara, the India Soya Nine Leshi, the Yamanga Marciana, they like the Cheni Bomono, Anichin Nangan Kunin, through Kainduera, through Yeti Jagu, Balloon Nation.
Tagaro India ka myama nainga apo ma tha si de policy ka le ta ga da so do tu du ka myama nainga ma tayo ko be adika uti pi do no counter chinese so de policy di ko le chuno pya tou ta phlo ba de so do chuno japan do india do thu ti pi le tu du myama nainga apo ma tha si de muwada do myan myan ka do di ဟိုတေယုတ်ရဲ့လွတ်မှုမှုကိုဘယ်လိုပြီးတော့အားနည်းစေပြီးတော့အဲ့ဒါမှာအိန္ဒိယနဲ့ဟိုဂျပန်တို့လွတ်မှုမှုကိုပုံကြီးမှဆင်မြင်လဲဆိုတဲ့ဥစ္စာတွေလည်းအများကြီးပါဝင်တယ်လို့သူတို့အနေနဲ့ကခုဆိုတော့ဘယ်လိုပြောမလဲဒီအခြေအနေမျိုးမှာသူတို့ကအများကြီးတော့မပြောသေးတာကိုတော့ကျွန်တော်သိပါတယ်ဆိုတော့ဒီ statement တွေက အိန္ဒိယစစ်သားမှာလက်နဲ့အများကြီးဝယ်ထားတာကိုကျွန်တော်မမေ့တည်ဘူးသူတို့ကသူတို့နိုင်ငံရဲ့အကျိုးကိုအရေးဆုံးကြည့်တယ်ဆိုတာကိုလည်းကျွန်တော်မြန်မာပြည်သူပြည်သားလည်းမမေ့တည်ပါဘူးဒါပေမဲ့နိုင်ငံရဲ့ကနိုင်ငံရဲ့ဖြစ်တယ်လို့ဒါတွေအားလုံးကိုလည်းကျွန်တော်ဟာတော့တော့ပြောပြီးတော့ဒါဟာဆွေးနွေးရမှာဖြစ်တယ်ဘာပဲဖြစ်ဖြစ်မီဇိုရမ်ပြည်နယ်လို့ပြောတဲ့အခါမှာချင်းနယ်မီဇိုတွေကတ Mizoram Pineka, Woji, the legend, or don't like Kibale. Mizoram was its own legend, though, Mizoram Pine, yeah, was it Choka to Scapio Bureau, Elo ne, Mamma Pipa, Nebido, Villa de, CDM, Lusamuma Pawi de, Lurigo, to the Pieta debo, Piamapoya de, the local at Tonsu de Lo, Idiapo, Suyagale, Leca Pida, Recipa, Sodo, Sodo de Neda, the Alugaro, not bilaterally ne, a Ujigo disabuto, Tonole, Celebido, Mizuram Suyane, Tonodo set to any bar, Celebido set to a Sipa, Sodo, Kulolo Seado, Mizura Peco Villa da Ha, Louis Netueme Suido, the town. Town canal over city, the Sudo Daha, the Peka Chimes, Sudo Mizoram, and in Edo Lagao, India, Nanga, yet, non Nanga do, Pitasu Suyan Edo Lagao, Dado allowed to Suya, Shadow, Masiti Bulu Tipara.
My engine, I said to Mimi and Tarabashe, Akusapiro, Kabad de Media Ridega, Mimanang and Sanya, the Din San Marigo, Muy Abom, Pieco, Mietuga, Gano Timpia, Pitari, Sisingo, Nasin, I Marishin.
လူမုံများတဲ့အာနာတိန်ဥမှုကိုလူတွေလက္ခဏာရေးမြန်မာစစ်ကောင်းဆောင်တွေငွေအမြောက်အများပေးလှုပ်ဆောင်ဆွဲကောင်းစင်းနဲ့အစ်စမ်တိုင်းမ်းအွန်လိုင်းသတင်းမှာဘတ်တီလက်နာရေးသားတဲ့ဆောင်မကိုတင်ပြပေးခြင်းပါတယ်စေအုစုကတော့သူ့အမြင်တွေကိုချပြဖို့ငင်းပွားဝဲရလူလူဆက်ဆံရေးအကျိုးဆောင်ကုမ္ပဏီဖြစ်တဲ့ ဘလို့ရှိတော့ကပဲကြည်ကြည်မြန်မာနိုင်ငံရဲ့နိုင်ငံတော်စီမံခန့်ခွဲရေးကောင်စီမှာပုံရိပ်ပြဿနာရှိနေပါတယ်လို့ဆိုပါတယ်။အမေရိကန်တရားရေးဌာနရဲ့အချက်အလက်တွေအရဒီကင်ဆန်မက်ဆန်ကုမ္ပဏီကတော့တိုင်းပြည်ရဲ့အခြေအနေမှန်ကိုကြော်ညာဖို့နားလည်မှုလွဲမှားနေတဲ့အမေရိကန်နဲ့အခြားတိုင်းပြည်တွေကိုဆက်သွယ်ဆောင်ရွက်ဖို့မကြသေးမီကပဲမြန်မာစစ်ကောင်းဆောင်တွေနဲ့ဒေါ်လာ
3 ရက်ဆက်ကြုံမှုတွေကိုစာရွက်စာတမ်းနဲ့ဖုံးကွယ်နိုင်မှုအတွက်နိုင်ငံတကာလူထုဆက်သွယ်ရေးအကျိုးဆောင်ကုမ္ပဏီကြီးတွေကိုငားရမ်းတဲ့အစဉ်လာရှိပါတယ်။ထောင်960ဆေးအာဏာသိမ်းပြီးဆန္ဒပြသူထောင်ထဲချီကိုတပ်ဖြတ်ပြီးတိတ်မကြခဲ့ပါပဲ။စစ်ဘုတ်ချုပ်တွေဟာကမ္ဘာတစ်လွှာကရန်ကားတဲ့အာဏာရှင်တွေကိုကိုစားပြုရှေ့နေလိုက်ပြီးတဲ့နာမည်ဆိုးနဲ့ကြော်ကြားတဲ့ဗန်ဂ
ပေးဆိုတဲ့အပြစ်ဒဏ်တွေကိုဘယ်ကျိုးဆောင်ကုမ္ပဏီကမှအယုံမသွင်းနိုင်ဘူးလို့ဆိုပါရယ်အခုငိုင်းထားတဲ့ဘမ်မနာရှိရဲ့အကျိုးဆောင်ကုမ္ပဏီဒစ်ကင်းစ်မက်ဆန်ဟာလည်းနိုင်ငံတကာအမြင်ပြောင်းအရင်ကုမ္ပဏီတစ်ပို့ပြီးတော့လုပ်နိုင်ပေါ်ရမှာရှိဘူးလို့ဆိုပါရယ်ပတ်စံတတော်လဲပေးရတဲ့အကျိုးဆောင်ကုမ္ပဏီကအကယ်ဒမီဒေါက်တာတွေဟာအလုပ်ကျိုးစွားကြပါတယ် ဒေါ်ဆန်းစုကြည်နဲ့NLD ပါတီဟာဗိုလ်ချုပ်ရဲ့အကြိုက်ကိုလိုက်ရင်တရုတ်နဲ့အလွန်တရာနီးကပ်သွားတာမို့အာနာသိမ်းရတဲ့အဆင့်ကိုရောက်သွားတယ်လို့ဘမ်မနာရှိကမကြသေးမီကတွေးဆိုမေးမြန်းတစ်ခုမှပြောခဲ့တယ်လို့ဖော်ပြထားပါတယ်။ဘိုင်ဒန်အစိုးရရဲ့တရုတ်ကိုရန်သူလို့သတ်မှတ်တဲ့အုပ်စုကိုမျက်နှာချိုးသွေးတဲ့ဆဲအုပ်စုရဲ့လုပ်ရည်အဖြစ်လဲဆောင်းမမှထောက်ပြထားပါတယ်။ဘမ်မနာရှ Ranger တန်းကျော်အိမ်ပြန်နိုင်ရေးအတွက်အကျိုးဆောင်ပေးနေလို့ဆောင်းမမဖော်ပြထားပါဗျ။ Ranger ပြဒနာကြောင့်အနောက်ဥစုကဒေါ်အောင်စန်းစုကြည်ပေါ် IRG ဖြစ်ခဲ့ရပြီးနောက်သူမအနေနဲ့တရုတ်ဘက်စီကိုပြန်လှည့်နေစင်မှာပဲ။ဒီမိုကရေစီအစိုးရကိုဖျောက်ချအာဏာသိမ်းယူခဲ့တဲ့စစ်ဘုချုပ်တွေဟာအနောက်ဥစုရဲ့ပိတ်ဆို့မှုအသစ်တွေကိုကြိုတွက်ထားပြီးလုံခြုံရေးကောင်စီမှအကာအကွယ်ပေးမဲ့တရုတ်ရဲ့အထောက်ပံ့ကိုမှီခိုရမယ်ဆိုတာကိုလည်းသိထားတယ်လို့ဖော်ပြထားပါဗျ။ဒါကြောင့်လဲစေအိုစုဟာရခိုင်ဦးသိန်းစိန်စိုးရလက်ထက်ကတရုတ်ထောက်ခံပြီးတော့အနောက်မုံနီတယ်လို့နာမည်ထွက်တဲ့ဦးဝနာမောင်လင်ကိုနိုင်ငံသားရေးဝန်ကြီးဖြစ်ခန့်အပ်ပြီးတရုတ်သမ္မတစီကျင့်ပင်ရေးသားတဲ့တရုတ်အစိုးရဆိုတဲ့စာအုပ်မြန်မာဘာသာပြန်ဆိုရေးသားခဲ့တဲ့ဦးကုတ်ကိုလိုင်ကိုလည်းနိုင်ငံတကာပူးပေါင်းဆောင်ရွက်ဝန်ကြီးဖြစ်ခန့်အပ်ထားတယ်လို့ဆောင်းမမှဖော်ပြထားပါတယ်။နိုင်ငံတကာတရားရုံး ICJ ကလူမျိုးတုံးတပ်ဖြတ်မှုနဲ့ဆွတ်ဆွဲထားသူဟာဗိုလ်ချုပ်မှုကြီးမင်းအောင်လိုင်ဖြစ်တာမို့ Ranger အရေးနဲ့ပတ်သက်ပြီးတော့ဘန်မနက်ရှီရဲ့စူပန်အထုတ်မှုဟာအလွန်တရာခက်ခဲမယ်လို့ထောက်ပြထားပါတယ်။ဒါအပြင်ဆေအိုစုရဲ့ရွေးကောက်ပွဲမတမာမှုဆွဆွဲချက်တွေဟာလည်း American ခြေဆိုင် Carter Center နဲ့ EU ရဲ့ရွေးကောက်ပွဲလေးလာစောက်ကြီး Mission ဖွဲ့တွေကလွတ်လပ်ပြီးတော့တရားမျှတတယ်လို့သုံးသပ်တာမှုအကျိုးဆောင်ပေးဖို့ခက်ခဲနေတယ်လို့ဖော်ပြထားပါဗျ။အဆုံးသက်ပိုင်းအနေနဲ့ဆေအိုစုကငားရန်ထားတဲ့အကျိုးဆောင်ကုမ္ပဏီတွေရဲ့ဂုဏ်သိက္ခာပိုင်းဆိုင်ရာပြဿနာတွေကိုထောက်ပြထားရမှာတော့ Bigaret 1988ဆေးရနာသိမ်းမျိုးဆက်တွေငားရန်ခဲ့တဲ့ Bank Global and Associate အကျိုးဆောင်ကုမ္ပဏီဟာအီရက်ကဆရန်ဟူစိန်၊လစ်ဗျာကဆမ်မြူအယ်ဒိုးရိုမေးနီးယားကနီကိုလတ်ချောဆက်စကူးနဲ့ဇိုင်ယာအာနာရှင်မတူပူစီစီစကိုရိုကိုအကျိုးဆောင်ပေးခဲ့ပြီးကုမ္ပဏီထူထောင်သူတူဦးဖြစ်တဲ့အက်ဒဝတ်ဗွန်ကလိုဘတ်3ဟာ2005ခုနှစ်မှာနာပြီးတော့တိုက်ပွဲဝါခုံချအဆုံးစီရင်သွားတယ်လို့ဆိုပါရယ်။ Aku ngayan are Dickens and Mason Chusong Company ga Ben Menashe ha le Zimbabwe ne Sudan nangan ni twet Chusong kwe bu re lu so ba de. Tu a Israel Tolan Yin Hong tu u phit pi 1989 ma American Sibet Tai u pusaw yin le yin C-133 zi go Iran nangan go yong cha bu chusa mu ne American ma apan khan ga ya bu re lu paw pya tha ba de. Apie so won ro www.asiantimes.com ma phat shu nan ya ba de mya.
Ko aw myet tu paw pya pi kai da ba shin. Aku set pi lo di da bat twet chan ma yi khan na ma ဒါရီဝေဒာပစ္စည်းတွေနဲ့ထိတွေ့မိတဲ့အခါမှာမျက်လုံးအေးပြားနဲ့အသက်ရှူလမ်းကြောင်းကိုဂရုစိုက်ပြုစုပေးဖို့အရေးကြီးတဲ့အကြောင်းကိုဒေါက်တာတန်းစောကစီစဉ်တင်ဆက်ပေးထားပါတယ်ရှင
်ဒါရီဝေဒာပစ္စည်းတွေနဲ့ထိတွေ့မိပြီဆိုရင်မျက်လုံးနဲ့အေးပြားကိုအဓိကထိခိုက်ပျက်စီးစေနိုင်တဲ့အပြင်ရှူရှိုက်မိရကနေတဆင့်အသက်ရှူလမ်းကြောင်းတစ်လျှောက်မှာလည်းထိခိုက်ပျက်စီးမှုတွေရှိနိုင်တယ်လို့သိရပါတယ်ဒါရီဝေဒာပစ္စည်းတွေနဲ့ထိတွေ့ဖို့အခွင့်အလမ်းများတဲ့သူတွေအနေနဲ့ထိတွေ့မှုစဖြစ်ဖြစ်ချင်းမှာဂရုစိုက်လုံဆောင်ပေးရမယ့်ရှေးဥတနာပြုစုနည်းတွေရှိတယ်လို့အထွေထွေရောဂါအထူးကူဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျွန်နိုင်ကပြောပါတယ
်ဒါရီဝေဒာပစ္စည်းတွေကခန္ဓာကိုယ်ထိတွေ့မယ်ဆိုရင်ဖြစ်နိုင်တာတွေက1မျက်စိတည်းဝင်သွားနိုင်တယ်နံပါတ်2ကအရေပြားကိုထိတွေ့နိုင်တယ်နံပါတ်3အငွေ့တွေပါခဲ့ရင်သဘောအရီဒါရီပစ္စည်းတွေကိုရှူရှိုက်မိနိုင်တယ်နံပါတ်4ကတော့ရှာရှာပါပါမြူချမိနိုင်တယ်ပေါ့နော်အဲ့တော့ဒီလိုခြေနေမျိုးမှာတော့ဒါကတော့ဒီ intentionally suicide အနေနဲ့မြူချတောက်ချလိုက်တော့မှပဲဒီဆိုင်ထဲကိုရောက်ဖို့ရှိပါမယ်ပေါ့နော်အဲ့တော့ဆရာတော့ဒီမှာအဓိကအနေနဲ့၃ခုကိုပြောသွားမှာဖြစ်ပါတယ
်မျက်လုံးထဲကိုဓာတုပေဒါပစ္စည်းတွေဝင်ရောက်တဲ့အခါလုံလောက်အောင်စေကြောတန့်စင်မှုမပြုလုပ်ခဲ့ဘူးဆိုရင်နောက်တစ်ချိန်မှာမျက်စိကွယ်တဲ့အထိနောက်ဆက်တွဲဆိုးကျိုးတွေကြုံတွေ့ခံစားရနိုင်တယ်လို့သိရပါတယ်မျက်လုံးထဲကိုဓာတုပေဒါပစ္စည်းဝင်ရောက်ပြီလို့သိရတာနဲ့တပြိုင်တည်းရေတန်းကိုအသုံးပြုပြီးအချိန်10မိနစ်လောက်ကြာမြင့်အောင်အဆက်မပြတ်လောင်းချပေးနေဖို့လိုတယ်လို့ဒေါက်တာဦးမောင်ကျွန်နိုင်ကပြောပါတယ်အဲ့
တော့ပထမအနေနဲ့ကတော့မျက်စိထဲဝင်လို့ရှိရင်ဒီကမီကယ်အများစုကဆက်တယ်ပေါ့နော်ဆက်တဲ့အခါမှာသူ့ရဲ့ရှေးဦးသူနာပြုစုနီးကတော့ဒီမျက်စိကို running water လို့ခေါ်တဲ့ရေလောင်းချအောင်ပါပေါ့နော်ဖြည်းဖြည်းချင်းလောင်းပြီးတော့ဒီ10မိနစ်လောက်ရေလောင်းချဖို့လိုတယ်နော်ဒါကြောင့်မလို့ကိုစီမာဒီရေတန့်ဘူးဆိုလဲရေတန့်ဘူးပေါ့နော်အဲ့တော့ဘေးနားမှာစူဆောင်းထားမယ်ပြီးဖြည်းဖြည်းချင်းအချိန်ကြာကြာဆေးကြောပေးရမယ်အဲ့လိုဆေးကြောပေးခြင်းအဖြစ်ကျွန်တော်တို့ရဲ့ဒီမျက်ကြည်လွှာကော်နီယာထိခိုက်ပျက်စီးမှုကိုကာကွယ်ပေးနိုင်တယ်အဲ့ဒီအချိန်မှာရေနဲ့တေးတေးချာချာ7မိနစ်ကိုမဆေးကြောခဲ့ဘူးဆိုရင်ကျွန်တော်တို့အမြင်လွှာမှာထိခိုက်ဒဏ်ရာရတဲ့အခါမှာကြာလာရင်မျက်စိအပေါ်မှာအဖြူဘက်ကပ်ပြီးတော့မျက်စိကွယ်တာတွေဖြစ်နိုင်ပါတယ်ပေါ့နော်ဒါကြောင့်အရေးကြီးဆုံးပြန်ပြောပါဆိုရင်မျက်စိထဲကိုပါကမီကယ်ပျက်စီးပဲဝင်ဝင်ရီလောင်းချဖို့ကအရေးကြီးဆုံးဖြစ်ပါတယ်အဲ့တော့ဒီထက်ပိုအရေးကြီးတာတော့ကာကွယ်ရေးအဲ့တော့မျက်စိထဲမဝင်အောင် Google လို့ခေါ်တဲ့ဆရာတို့ဒီဆရာဝန်တွေသုံးတဲ့မျက်မှန်ပေါ့နော်ခွဲစိတ်ခမ်းမှာသုံးတဲ့မျက်မှန်မျိုးကိုတတ်ထားမယ်ဆိုရင်တော့မျက်စိထဲကိုဒီ chemical တွေဝင်ရောက်တာကိုဓာတ်ဆီးနိုင်မှာဖြစ်ပါတယ်အကယ်၍ဝင်ခဲ့ရင်လည်းရေတပ်မှုဆောင်ထားပြီးရေနဲ့ဟိုခေါင်းကိုတစ်ဖက်ဆောင်းပြီးတော့ပေါ့နော်ဒီကိုစက်တဲ့မျက်စိထဲဝင်သွားတဲ့မျက်စိထဲကိုရေနဲ့ဖြည်းဖြည်းချင်းလောင်းချပြီးဆေးကြောတန့်စင်ဖို့လိုပါတယ်ဒါဆိုမျက်စိကအရေးကြီးတယ်မျက်စိကွယ်နိုင်တဲ့အနေအထားရှိတယ်
ခန္ဓာကိုယ်ပေါ်မှာဓာတုပေဒါပစ္စည်းကိုဆေးကြောတန့်စင်တဲ့နေရာမှာတော့အဝေးစားတွေကိုဖယ်ရှားပြီးမှရေနဲ့ဆေးကြောတန့်စင်တင်တယ်လို့သိရပါတယ်အရေပြားပေါ်မှာတွေးထွက်မထွက်စစ်ဆေးကြည့်ရှုပြီးဆေးလိမ့်ပေးတာမျိုးဒါမှမဟုတ်ရေခဲကပ်ပေးတာမျိုးပြုလုပ်ပေးဖို့လိုတယ်လို့သိရပါတယ
်နောက်တစ်ခုကတော့အရေပြားပေါ့နော်အရေပြားကတော့ခန္ဓာကိုယ်တကူလိုက်မှာနေရာအနှံ့အရေပြားတွေဖြစ်နေတဲ့အတွက်အရေပြားကိုလောင်ဖို့ကပိုများတယ်ပေါ့နော်ဒီ chemical hazards အဲ့တော့သူလည်းပဲဒီတိုင်းပါပဲနံပါတ်1ကတော့ဒီယောဂတိနဲ့တိတိုင်အောင်ဆရာတို့အင်းကြီးဝတ်စားတွေကိုဖယ်ရှားရမယ်ဒီကီမီကယ်စင်နဲ့ရေပြားကိုရေနဲ့လောင်းချမယ်သူလည်းဖြည်းဖြည်းချင်းပဲ7မိနစ်လောက်နော်ဆက်ပြီးတော့လောင်းချနိုင်မယ်အဲ့တော့တကယ်၍နောက်ပိုင်းမှာတော့ဟိုပိုသွေးထွက်တာရှိလားမရှိလားကြည့်တယ်နောက် first set အနေနဲ့ကတော့ဒီဆေးလိမ့်ပေးလို့လည်းရတယ်ဒါမှမဟုတ်ရင်ရေခဲတုပ်ကတ်ထားလို့လည်းရတယ်ပေါ့နော်အဲ့တော့ရေခဲတုပ်ကတ်ထားရင်ပူလာဆက်တာတွေဒါကျင်တာတွေကိုညှော်နေစီတယ်ပေါ့
ဓာတုပေဒါအခုအငွေ့ကိုရှူရှိုက်မိခဲ့မယ်ဆိုရင်အသက်ရှူလမ်းကြောင်းအပေါ်ပိုင်းကိုထိခိုက်ပျက်စီးစေနိုင်တာကြောင့်အောက်ဆီဂျင်ပေးလို့ရရင်ပေးတင်တယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကရှင်းပြပါတယ
်ရေပြားထိတာတွေပို့ပြီးထပ်ပြီးအရေးကြီးတာကတော့ရှူရှိုက်မိတယ်ပေါ့နော်အဲ့တော့ကီမီကယ်အရေးကိုတော့ဓာတ်ရိုက်ရှူရှိုက်မိဖို့ခက်တယ်အငွေ့ကိုပို့ပြီးတော့ရှူရှိုက်မိနိုင်တယ်ပေါ့အငွေ့ဆိုရင်တော့အဆုတ်ထဲထိရောက်နိုင်တယ်အရေးဆိုရင်တော့အသက်ရှူလမ်းကြောင်းအပေါ်ပိုင်းအထိကိုပဲဝင်ရောက်နိုင်တယ်ပေါ့နော်ဒါဆိုတော့ကျွန်တော်တို့ကအစုတ်သေးကိုဒီအပြင်ပါကအမုံမွားရေမဝင်အောင်ဒီတီးခြင်းအဖြစ်နော်ချောင်းဆိုးခြင်းအဖြစ်ကာကွယ်ထားတဲ့အတွက်အစုတ်သေးကိုအရင်အနေနဲ့ဓာတ်ရိုက်ဝင်မှုမလွယ်ဘူးပေါ့နော်ဒါပေမဲ့အသက်ရှူလမ်းကြောင်းပေါ်ပိုင်းကိုဝင်ရောက်သွားမယ်ဆိုရင်တော့ဒီဆက်မယ်အနာဖြစ်မယ်နော်အသက်ရှူရတာခက်ခဲတာတွေဖြစ်နိုင်တယ်ဒါဆိုရင်ဆရာတို့ကလေကောင်းလေတန်းရတဲ့နေရာကိုသူ့ကိုခေါ်သွားရမယ်အသက်ကိုမှန်မှန်ရှူခိုင်းရမယ်နောက် reassurance ကိုလည်းစိတ်အေးအောင်တစ်ဖက်ကပြောပြ ပေးနေမယ်ပြီးမှ ambulance ကအစင်းနေရှိတယ်ဆိုရင် oxygen ရှူရာလေးတွေကိုလည်းဆက်ပြီးတော့လှုပ်ထားပေးလို့ရတယ်ပေါ့နော
်ဒါရိုက်ဘရာပစ္စည်းတွေနဲ့ထိတွေ့မိတဲ့အခါမျိုးလုံးအရေးပြားတဲ့အသက်ရှင်လမ်းကြောင်းတွေကိုခရီးဆိုင်ပြုစုပေးဖို့အရေးကြီးတဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်တို့ပ
ါဒေါက်တာတန်ဇော်စီစဉ်တင်ဆက်တဲ့ကျန်းမာရေးအစီအစဉ်ကိုနားဆင်လို့အပြီးမှာတော့အခုဥကြောဇန်တာရဲ့မြမအရေးသုံးသက်ချက်ကိုအလှည့်ပေးကြအောင်ပါရှင်မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့ဆက်အနာသိမ်းပြီးတဲ့နောက်မှာဖြစ်လာတဲ့စန့်ကျင်တော်လှန်မှုတွေဟာအခုနောက်ပိုင်းမှာပိုပြီးတော့အရှိန်အပြင်းထန်လာတာနဲ့အတူစစ်တပ်ရဲ့နှိမ်နှင်းမှုတွေဟာလည်းပိုပြီးတော့ရက်ဆက်ကြမ်းကျုပ်လာပါတယ်။ဒီလိုသွေးထွက်တန်ယိုနိုင်ငံရေးထိတ်တဲရင်ဆိုင်မှုအကျက်အတဲကနေအပြုသဘောဆောင်တဲ့အခွင့်အလမ်းတစ်စုံတရာပေါ်ထွက်လာနိုင်မှာသလား။ပေါ်ထွက်မယ်ဆိုရင်ဘယ်လိုအခွင့်အလမ်းမျိုးလဲဆိုတာကိုမတ်သိငီထိုက်ကမေးမြန်းပြီးတော့ဥကြောဇန်တာကဖြေဆူထားတာကိုနားဆင်နိုင်ပါပြီရှင်။
အင်္ဂေဥကြောဇန်တာအခုဆိုလို့ရှိရင်မြန်မာနိုင်ငံမှာဆီယနာသိန်းစန့်ကျင်ဆန္ဒပြတဲ့အပေါ်မှာစစ်တပ်ကနေပြီးတော့အင်အားတုံးပြီးတော့ပို့ပြီးတော့နှိမ်နှင်းလာပါတယ်ဒါပေမဲ့လို့လဲလူမှုရဲ့တော်လှန်ရေးလူမှုရဲ့ဆန္ဒပြမှုတွေကပို့ပြီးတော့တောင်မှအားကောင်းလာတယ်လို့ပြောလို့ရပါတယ်ဆိုတော့ဒီလူမှုတော်လှန်ရေးကနေလူမှုလိုချင်နေတဲ့အပြောင်းလဲမျိုးပေါ်ပေါက်လာမဲ့အလားအလာပုံမှာအရင်ဆုံးသုံးသပ်ပေးပါရှင်အင်္ဂေ
ဟုတ်ကဲ့အဲ့ဒီပြောသလိုပဲစစ်တပ်ကပူပြီးနှိမ်နှင်းလာလို့လူလူဘက်ကလည်းပဲတခင်နဲ့မတူရက်တခင်မကြုံဘူးရက်တော်လှန်ဥက္ကမျိုးဖြစ်ပါတယ်အဲ့ဒါကြောင့်တော်ရလေးကိုထိရောက်တဲ့ဆွေးနွေးမှုတွေဖြစ်ပါတယ်အုတ်ချွေရန်တရားကြီးဟာရဆိုင်သွားတာစစ်တပ်အနာသိနာရက်ပေါင်း40ကျော်လာပြီးအုတ်ချွေရန်တရားကိုသူတို့ဘာမှမလုပ်နိုင်ဘူးအစိုးရကဗန်လုံငန်းကအစစီးပွားရေးလည်းပဲအကုန်လုံးရဆိုင်လို့ဖြစ်နေစစ်တပ်ကဘလို့ဘလောက်ပဲပြစ်ပြစ်သက်သက်လူတွေကတော့စပြီးတော့ထွက်နေလို့ဆိုတော့တော်လေးကိုပြင်းထန်တဲ့အဲ့ဘယ်တော်လှန်ရေးဖြစ်ပါတယ်ဆိုတော့အပြောင်းလဲဖြစ်လာနိုင်တဲ့အကြောင်းကတော့အများကြီးရှိပါတယ်တကယ်တော့အပြောင်းလဲဖြစ်နေရဆိုတော့အခုကလေးဆောစောကပြောခဲ့တဲ့ဥချိုရန်တရားရဆိုင်တာလို့ပါလို့ဆိုတော့အပြောင်းလဲပဲကြည့်ကြတဲ့အကြောင်းလဲဖြစ်လာနေပြီပဲသို့သော်လည်းပဲအဲ့ဒီအပြောင်းလဲဟာဆက်ပြီးတော့အချိန်ပြီးသွားရလဲလို့ထင်ပါတယ်စစ်တပ်ရဲ့သဘောသဘာဝကကျွန်တော်ရှုံးပါပြီဆိုပြီးတော့လက်မြောက်ပြီးတော့ထွက်ပြေးမဲ့စစ်တပ်မျိုးမဟုတ်ပါဘူးဘောတော်မှာပြဖို့တဲတဲ့ပြတဲ့ stress mentality ပေါ့လေဒီသဘောထားသူတို့ကအများတန်းရှိနေတာပါဆိုတော့ဒီဆန္ဒပြတဲ့ပြည်သူတွေဘက်ကလည်းပဲသူတို့ရဲ့အခြေအနေကိုကြည့်ပြီးတော့ဗောလေအတက်အဆုတ်ကစားပြီးတော့ဒါအပြောင်းလဲကိုပိုပြီးပြောင်းဖြစ်အောင်ဆက်ဆက်သွားအောင်မယ်လို့ထင်ပါတယ်ခင်ဗျာ
အဲ့တော့ဒီပြည်သူတွေမျှော်လင့်တဲ့အတိုင်းအပြောင်းလဲတွေခက်မြန်မြန်ပေါ်မလာဘူးဆိုရင်ဒါဟာပြည်သူတွေရဲ့မျှော်လင့်ချက်ကုံဆုံးသွားတဲ့သဘောများဖြစ်လာမလားရှင်အင်ကဲ
ဘယ်လိုမှမဖြစ်နိုင်ပါဘူးဒီ crisis ဗောလေအကျတဲ့does not who ဖြစ်လာရင်အဲ့ crisis တက်ပြီးတော့ opportunity ခေါ်တဲ့ဒီအခွင့်အလမ်းဆိုတာလည်းတွဲပြီးပါလာတတ်ပါတယ်ဆိုတော့ခုနကကျွန်တော်ပြောခဲ့တဲ့အပြောင်းလဲဖြစ်လာနိုင်တဲ့အခွင့်အလမ်းဟာအရေးကြီးဆုံးအခွင့်အလမ်းပါပဲဆီယနာဂျင်စတင်ကြဆုံးပြီးတော့ဒီမျိုးဆီယနာဂျင်စတင်မိမိန်သွားပြီးတော့ဒီမိုကရေစီနဲ့လူ့ခွင့်ရေးဘက်ကိုအသာသွားမယ်ဆိုရင်ဒါဟာအခွင့်အလမ်းကြီးတစ်ရက်ပါပဲအဲ့ဒီအခွင့်အလမ်းသာမကဘူးတခြားအခွင့်အလမ်းလည်းရှိပါတယ်ဥပမာအဖြစ်မူဝါဒဆိုင်ရာအခွင့်အလမ်းပေါ်လေ policy opportunity လေးဖြစ်လာနိုင်ပါတယ်အခုပဲတိုင်းရင်းသားတွေကိုနှစ်ဖက်စလုံးကစစ်တပ်ဘက်ကလည်းပဲအရစီယုံနေတယ်ဒါ federal ပြည်ထောင်စုဖန်တီးပေးပါမယ်ဆိုတာသူတို့ရဲ့မူဝါဒကိုနိုင်ငံပြောင်းလဲလာတဲ့သဘောပါပဲသူတို့ကစီးရယ်ငါတို့ဘက်ကိုဒီတိုင်းရင်းသားတွေပါမှသူတို့လူချင်းတဲ့ဘက်ကိုရောက်မယ်လို့သူတို့မျှော်လင့်ထားဆိုအခုခါမှာ CRPH ကလည်းပဲရခိုင် NLD အစိုးရတဲ့ပို့ပြီးတော့ထိရောက်တဲ့အဲ့ဒါစီလုံးညွေကြွကြော်စံတွေထွက်လာတယ်လို့ကျွန်တော်သုံးသပ်မိပါတယ်။ဒါ Federal Democracy ဟိုကဒီမိုကရေစီ Federal ဘာညာအရင်ပေါ်ခဲ့ရတဲ့ Federal Democracy လောက်ရမယ် Federal ဖြစ်ဖို့သိရေးကြီးတယ်ဆိုတော့ဥစားပြပြောလာတယ်။ဒီဟာ policy ပြောင်းလဲလာမယ့်အခွင့်အလမ်းတွေဖြစ်ပါတယ်။ဆိုတော့လာလာကတော့ဘယ်လိုမှဆုံဆုံမြင့်မြင့်သွားတယ်လို့ပြောလို့မရနိုင်ပါဘူးခင်ဗျာ။
အဲ့တော့ဒီအပြောင်းလဲတွေပေါ်လာဖို့အတွက်ပေါ့နော်အဓိကလိုအပ်ချက်တွေကိုလည်းအင်္ဂါသုံးသပ်ပေးစီခြင်းပါတယ်ရှင်
။အဓိကတော့တွန်းအားနဲ့ PR ပေါ့လေပြည်သူတွေတိုက်ရင်ဆိုင်ပြီးတော့ number 2ဆန္ဒပြနေကြတာကတော့ PR ပေးနေရတာပဲ။ဟိုဘက်ပြည့်လည်းပဲဒီဟာလုံးဝတောင်းမဆိုဘူးအသေးခံပြီးတော့သိပ်ပြီးတော့ကြေကွဲဝင်နေကြတောက်ပါတယ်အဲ့ဒီခါတွေကိုမြင်ရတဲ့ကိစ္စအားကျွန်တော်ဆိုရင် intern ပြင်ထန်တဲ့ PR ဖြစ်ပါတယ်။တစ်ချိန်တည်းမှာပဲနိုင်ငံတကာရဲ့ PR လည်းအရေးကြီးပါတယ်။နောက်နိုင်ငံတွေဆို PR ပေးကြတယ်။စီးပွားရေးတန်ခတ်ပိတ်ဆို့တယ်။ဘာညာမျိုးမျိုးလုပ်လာကြတယ်။စစ်တပ်ကအကြီးအကဲတွေသူတို့စာသမီတွေသူတို့ရဲ့စီးပွားရေးလုပ်ငန်းတွေကိုလှုံ့ဆော်လို့မရအောင်သူတို့လုပ်လာကြတယ်။အထောက်ပံ့ပေးမဲ့ကိစ္စတွေကိုရဆိုင်တာတွေလုပ်လာကြတယ်။သို့တော်လည်းပဲတစ်ဖက်မှာလည်းဒီ PR အပြင်တွန်းအားလည်းလိုပါတယ်။သူသဖြင့် ASEAN တို့ တရုတ်တို့ဂျပန်တို့အိန္ဒိယတို့အင်ဂျီနိုင်ငံတွေကဖီအားထက်တွန်းတဲ့သဘောမျိုးသူတို့ဆောက်လဲလို့ကျွန်တော်နားလည်ပါတယ်ယူဆပါတယ်ဆိုတော့ဖီအားနဲ့တွန်းအားပူးတွဲပြီးတော့လုပ်ရမယ်ဒီအာဆီယံကတော့သူတို့မှာသူများနိုင်ငံပြည်တွင်းရေးကိုဝင်မစစ်ဘူးဆိုတဲ့ယူဆရဲ့ consensus ဆိုတဲ့အများသဘောတူမှာဖြစ်မယ်ဆိုတဲ့ယူဆရဲ့ကခံထားတယ်လို့ဆိုနိုင်ပါတယ်။ဘာလို့ဆိုအာဆီယံနိုင်ငံတွေအထက်မှာကိုနေရကွန်မြူနီလည်းပါတယ်၊သေဥဆိုင်မှန်ဘုရင်နိုင်ငံလည်းပါတယ်။ဒါစစ်တပ်ကဒီမိုကရေစီအရေးချုံပြီးအုပ်ချုပ်တဲ့အစိုးရလည်းပါတယ်ဆိုတော့တော့ပြန်ဖို့ဆိုတော့ဒီ consensus ရပြီးတော့ဘယ်တော့မှပြရပြမှာမဟုတ်ပါဘူး။တရုတ်ကလည်းပဲဒီဘက်လုံနေရတော့သူကလည်းဒီဟာကိုအများကြီးချင်းချင်းစဉ်းစားပါလိမ့်မယ်ဆိုတော့ဒီအာဆီယံတရုတ်အပေါင်းအင်္ဂလိပ်နိုင်ငံတွေကဒီနေ့အဖြစ်စုပေါင်းပြီးတော့တွန်းအားပေးရမယ်ဆိုတော့နောက်နိုင်ငံတွေကုလသမဂ္ဂကတော့ PR နဲ့ဒီအင်္ဂလိပ်တရုတ်တို့ဘာလို့ရဲ့တွန်းအားနဲ့ပေါင်းပြီးတော့သွားရင်တော့နည်းနည်းရွေးနိုင်တယ်လို့ထင်ပါတယ်ဒီချိန်ထဲမှာအဓိကကတော့ပြည်တွင်းရဲ့အင်အားပေါ့ခင်ဗျာပြည်တွင်းကပြည်သူလူထုရဲ့ဆန္ဒပြအုံကြွမှုနဲ့တိုင်းရင်းသားတွေရဲ့ပူးပေါင်းပါဝင်လာမှု
အဲ့ဒီတရုတ်ဟာဆိုလို့ရှိရင်ကုလသမဂ္ဂလုံခြုံရေးကောင်စီမှာလည်းလေးတန်းနည်းနည်းပြောင်းလာတဲ့သဘောထားရှိပါတယ်ဒါပေမဲ့မြန်မာဒီစစ်အာဏာသိမ်းမှုတို့ဘာလို့ပြောဆိုရှုတ်ချမှုတော့မရှိပါဘူးဆိုတော့တရုတ်ဘက်ကဒီလိုလေးတန်းပြောင်းလာပြီမဲ့လည်းမြန်မာစစ်တပ်ကိုသူတို့ကဒါအလျှော့ပေးခိုင်းတဲ့အထိရောက်လာပါမလားရှင
်အလျှော့ပေးခိုင်းတဲ့အထိတော့မရောက်နိုင်ပါဘူးအလျှော့ပေးခိုင်းတာကတော့မြန်မာစစ်တပ်ကဘယ်တော့မှလက်ခံလိမ့်မယ်မဟုတ်ပါဘူးသူတို့ကတော့သို့တော်လည်းပဲသိပြီးတော့တွန်းအားပေးနိုင်တဲ့အင်အားတရုတ်မှာရှိတယ်လို့ထင်ပါတယ်ဘုကိစ္စမှလည်းတရုတ်ကဒါကိုအနာသိနေလို့ဆိုပြီးမဆုံးချပါဘူးပြည်သူကို yes နဲ့မလုပ်ပါနဲ့ဖန်ဆီးထားတဲ့ပုံစံတွေလှုပ်ပေးပါဘာညာဆိုတဲ့ကိစ္စမှာတော့ဒါကုလသမဂ္ဂနဲ့တစံနဲ့ထွက်လာတာဒါဟာအင်မတန်တိုးတက်လာတဲ့လက္ခဏာလို့ဆိုရပါတယ်တရုတ်ကအဲ့ဒီဟာကိုအချိန်ကြိုက်ပဲတချို့ကသုံးသပ်ကြတယ်မြန်မာနိုင်ငံမှာရှိတဲ့တရုတ်စစ်ရုံးတွေကိုဆန္ဒပြသမားတွေမိရှုတယ်ဆိုပြီးတော့စစ်တပ်ဘက်ကလုံနေရဆိုပြီးတော့လည်းတချို့ကပြောနေကြတာတွေ့ရပါတယ်ဘလောက်မှန်လဲမမှန်ဘူးလဲဆိုတော့ကျွန်တော်တို့မီဒီယာသမားတွေကစောင့်ကြည့်ရမှာပေါ့လေဆိုတော့ဒီကိစ္စကိုလည်းတရုတ်ကချင်းချင်းပဲလည်းသူရဲ့စီးပွားရေးကဒီစိတ်ယုံမိရှုတာတွေမကဘူးမြန်မာနိုင်ငံမှာသူရဲ့ဒေနန်ပိုက်လိုင်းတို့ဟိုအိန္ဒိယသမုဒ္ဒရာကို trip out strategic မဟာဗျူဟာမြောက်တဲ့လမ်းကြောင်းတွေလည်းအစီအစဉ်လည်းရှိရင်ဒါကိုလည်းပဲသူတို့ဘယ်တော့မှအထီးခိုက်ခံမှာမဟုတ်ပါဘူးဆိုတော့သူကဖြစ်နိုင်တယ်များပြည်လဲအောင်ပြင်ထိုင်ဖို့အဲ့ဒီကိစ္စကိုပဲတရုတ်ကတွန်းတွန်းတိုက်တိုက်ဝင်ပြီးတော့ကျန်တဲ့နိုင်ငံတွေနဲ့ပေါင်းပြီးတော့လွတ်ဖို့လုပ်လို့မျိုးထင်ပါတယ်။နောက်နိုင်ငံတွေကလည်းပဲဖိအားပေးနေမှာတရုတ်လိုနိုင်ငံမျိုးကိုရှေ့ကိုတွန်းထုတ်ပြီးတော့ပဲကဲမင်းတို့စပြီးတော့နောက်လည်းနောက်ကလိုက်မယ်ဆိုပြီးပုံစံမျိုးလုပ်လိုက်ရင်တော့ဒီမျိုးတမီဖြစ်လာမယ်လို့ပြောလင်းရပါတယ
်။ဟုတ်ကဲ့ရှင်။အဲ့ကနောက်တစ်ခုကတော့ဒီမီဒီယာတွေရဲ့အခန့်ကဏ္ဍနဲ့ပတ်သက်ပြီးတော့လည်းမေးချင်ပါတယ်။အခုဆိုလို့ရှိရင်တဲ့မြန်မာနိုင်ငံတွင်းမှာစစ်တပ်ကနေပြီးတော့ဟိုပြည်တွင်းမီဒီယာကြီးတွေပေါ့နော်။အကောင့်နဲ့မီဒီယာကြီးတွေအပါအဝင်ဒါမီဒီယာတွေကိုပိတ်ပင်လိုက်ပါတယ်နောက်ပြီးတော့ဒါသတင်းတောက်တွေကိုလည်းပြစ်မှတ်ထားပြီးတော့ဖမ်းဆီးပါတယ်ဆိုတော့အဲ့ဒီမှာဒီမီဒီယာအားကလည်းယော့နေပါတယ်တစ်ချိန်တည်းမှာပဲဒီမြန်မာနိုင်ငံတွင်းကဆန္ဒပြမှုတွေမှာ live ထုတ်လွှင့်တဲ့အခါမှာဆိုလို့ရှိရင်ဒီနေရာမှာတော့မီဒီယာအားနည်းနေပါတယ်ဆိုတော့ဒီလူထုပေါ့နော်လူထုရဲ့သူတို့ရဲ့ဆန္ဒတွေကိုလည်းကျမတို့တွေ့နေရပါတယ်အင်္ဂယ်အဲ့တော့ဒီလူလူတော်လှန်ရေးဒီဆန္ဒပြပွဲတွေမှာမီဒီယာရဲ့အခန်းကဏ္ဍမီဒီယာတွေဘက်ကဘာတွေများလုပ်ပေးနိုင်ပါသလဲရှင်အင်္ဂယ်ဘယ်လိုများမြင်ပါလဲ
အခုဖြစ်နေကြကြမှာမီဒီယာဟာစိတ်အရေးပါပါတယ်ကျွန်တော်ကတော့မြန်မာနိုင်ငံရဲ့မီဒီယာကိုစိတ်အထင်ကြီးစိတ်လေးစားပါတယ်စက်တိလည်းအမြန်ကောင်းရပါတယ်အဲ့မီဒီယာတွေကြောင့်ဒီအဆင့်ကိုရောက်လာတယ်မီဒီယာဆိုတာကျွန်တော် professional media အပြင် citizen journalist တွေဒါလည်းမီဒီယာပါပဲဒီမီဒီယာရဲ့ကွန်ရက်ကြောင့်ဒီလိုအဆင့်ကိုရောက်လာတာနိုင်ငံတကာသိလာတာဖြစ်ပါတယ်။နောက်ပြီးတော့မြန်မာနိုင်ငံကအခုလွန်ခဲ့တဲ့နှစ်အနည်းငယ်မှာအတော်အဆင့်ပွင့်လင်းလာတဲ့အခါမီဒီယာရဲ့အဆမတန်တိုးတက်လာပါတယ်။သတင်းသမားတွေမိရဲ့မိခွန်းတွေကျွန်တော်အင်မတန်ချီးကျူးပါတယ်သူတို့ရဲ့မိတာဆိုတော့ဟိုဘက်ကဖြေတဲ့လူကခက်ခက်လန်ပြန်ပြီးရန်တွေ့နေတယ်။ဒါမီဒီယာစိတ်ရှည်တိခံပြီးတော့ပေါ့ဗျာအဲ့ဒါကိုသူတို့လူချင်းနဲ့မိခွန်းကိုရအောင်သူမိတာကျွန်တော်အင်မတန်ချီးကျူးတယ်တော်တယ်လို့ချီးကျူးပါတယ်။ဆိုတော့သူတို့ရဲ့စွန့်အင်ဟာဘလောက်ကြီးမားတယ်ဆိုတာကိုစစ်တပ်ကပိတ်လိုက်တဲ့ဆိုတာကကိုပြသနေပါတယ်အာဏာပိုင်တွေဟာအင်တန်ကြောက်လို့သာသူတို့ပိတ်ပင်တဲ့သူတို့ဖမ်းတယ်စီးတယ်ထောင်ချဖို့လုပ်တယ်ဆိုတာမီဒီယာရဲ့စွမ်းအားကြီးမားလို့သာဖြစ်ပါတယ်ဆိုတော့မီဒီယာရဲ့စွမ်းအားလုံးဝအထင်သေးစရာမဟုတ်ပါဘူးအင်တန်တန်ဖို့ရှိတယ်ပိတ်အရေးပါတယ်လို့ကျွန်တော်ကပြောလိုပါတယ
်ဟုတ်ကဲ့အဲ့ဒီမှာခုနအန်ကယ်ပြောတဲ့အထင်မှလည်းပါပါတယ်ဒါ citizen journalist ပေါ့နော်citizen journalist တွေရဲ့အခန်းကဏ္ဍကိုလည်းပြောပါအောင်ရှင်ဒီသူတို့အချင်းချင်းပဲရိုက်ကူးထုတ်လွှင့်နေတဲ့ဟာတွေရဲ့အခန်းကဏ္ဍပေါ်မှာရောအင်္ဂယ်ဘာမျက်မှတ်ချက်ပေးလို့ပါလဲ
citizen journalist ဆိုရဲရပ်ဖက် media တွေသိတ်တန်ဖို့ရှိပါတယ်သို့တော်လည်းပဲ citizen journalism ကဘာဖြစ်လဲဆိုတော့ ချိုတင်ပြီးတော့ editing မရှိဘူးကျွန်တော်တို့လို professional media တွေ media house တွေမှာကြတော့မလွှင့်ခင် edit လုပ်ရတယ်မှန်လားမမှန်လား double sources အနည်းဆုံး source တစ်ခုနဲ့ကျွန်တော်ချင်းချင်းရတယ်တကယ် reliable ဖြစ်တဲ့ခါမှကျွန်တော်ထုတ်ခွင့်တယ် citizen journalist ကတော့ frame လိုက်တယ် frame လိုက်ပြီးတဲ့ခါမှဟာမှန်လားမမှန်လားပြန်စဉ်းစားကွာဆိုတော့ editing ဘင်္ဂနောက်မှလာတယ်ဆိုတော့သူတို့ဟာ publish first editing later အခု general လို media house တွေ professional media ဖွဲ့စည်းတွေကတော့ editing first ပြီးတော့မှ publish လုပ်တယ်ဆိုတော့အဲ့ဒါတော့နည်းနည်းပွားပါပြည်သူတွေရဲ့ရင်းချက်မှုဒီနေရာမှာအရေးကြီးပါတယ်အဲ့ဒီဟာကိုသူကမှန်တရားနဲ့ရှင်းချင်ပြီးတော့ပေါ့လေဖြစ်နိုင်မဖြစ်နိုင်ဆိုတာရှင်းချင်ပြီးတော့ယုံရမှာဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့နောက်ဆုံးအနေနဲ့တော့ဒီတိုင်းရင်းသားတွေရဲ့အခန်းကဏ္ဍနဲ့ပတ်သက်ပြီးတော့မေးချင်ပါတယ်ရှင်ဒီအခုဖြစ်နေတဲ့ဆီအာနာသိမ်းမှုစန့်ကျင်ဆန္ဒပြမှုတွေမှာတိုင်းရင်းသားတွေရဲ့အခန်းကဏ္ဍနဲ့ပတ်သက်ပြီးတော့ CRPH လို့ခေါ်တဲ့ဒါပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီဘက်ကလည်းအတော်လေးပြောလာသလိုအနာသိန်းစစ်တပ်ဘက်ကလည်းအတော်လေးပြောလာပါတယ်ဒီပေါ်မှာတိုင်းရင်းသားတွေရဲ့အားပေးထောက်ခံမှုတိုင်းရင်းသားတွေရဲ့ဟိုသဘောထားအပေါ်မှာရောအန်ကယ်ဘလို့မြင်ထားပါလဲရှင
်တိုင်းရင်းသားတွေရဲ့အခန်းကဏ္ဍဘလို့အရေးပါတယ်ဆိုတော့နှစ်ဖက်လုံးကပုံပြီးသဘောပေါက်နေကြလို့နှစ်ဖက်လုံးကအကြိုင်ဆိုင်ဆွေးနွေးရတယ်အကြိုင်ဆိုင်ပြောနေကြတယ်လို့ယူဆပါတယ်ဘယ်ဘက်ကပြောတာဟာ genuine ဖြစ်တယ်တကယ် political will နဲ့ဆိုင်ရယ်ဖြစ်တယ်ဆိုတာတိုင်းရင်းသားတွေကချင်းချင်းကြပါလိမ့်မယ်တင်းချင်းပြောရင်တော့ဘယ်တိုင်းရင်းသားမဆိုဆီယနာရှင်နဲ့စစ်စမ်းညှိနှိုင်းမလားပြည်သူလူထုရွေးကောက်တင်မြှောက်ထားတဲ့ democracy အင်အားစုနဲ့ညှိနှိုင်းဆောင်ရွက်မလားဆိုရင်လူတိုင်းဟာ democracy အင်အားစုနဲ့ညှိနှိုင်းဆောင်ရွက်ခြင်းမှာဖြစ်ပါတယ်သို့တော်လည်းပဲတခြားနည်းမရှိရင်တော့ဒီဟာဒီဟာလျင်တခုတည်းရွေးချယ်စရာဖြစ်နေဆိုတော့အဲ့ဘက်ကိုပါသွားမှာဖြစ်ပါတယ်အခုကမှတော့ CRPH လည်းတိုင်းရင်းသားတွေပေါ်မှာနားလည်မှုကိုပိုပြီးပြသတာတယ်လို့ယူဆပါတယ်လက်တွေ့သူတို့ပြသနိုင်ဖို့လိုပါတယ်ဒီအချိန်တွေမှာတော့သူတို့ကပြသနိုင်တဲ့အချိန်တွေမရှိဘူးသူတို့လက်ထဲမှာအာဏာမရှိဘူးစစ်တပ်ကတော့သူတို့လက်ထဲမှာအာဏာရှိနေတော့တိုင်းရင်းသားတွေအနေနဲ့ဒါကိုစိတ်ပြီးတော့ချင်းချင်းစဉ်းစားနေကြလိမ့်မယ်အချိန်ယူကြလိမ့်မယ်လို့ထင်ပါတယ်သူတို့လူချင်းနဲ့တိုင်းရင်းသားအခွင့်အရေးနဲ့ငြိမ်းချမ်းရေးကိုအမှန်တကယ်လက်တွေ့အကောင့်တွေဘယ်သူဖော်နိုင်မလဲဆိုတော့သူတို့စုံစမ်းစုံကြည့်ကြလိမ့်မယ်လို့ပဲယူဆပါတယ်
ဥကျော်စံတာရဲ့မြမရေးတုံးသက်ချက်အစီအစဉ်ကိုနားဆင်ခဲ့ရတာပါရှင်။ VOE ကနေအခုထုတ်လွှင့်ပေးနေတဲ့ရေဒီယိုအစီအစဉ်တွေကိုလိုင်းဒိုမီတာ32 kHz 9383ညလိုင်းဒိုမီတာ40 kHz 9483ညနဲ့လိုင်းဒိုမီတာ48 kHz 6153ညနဲ့ဒုတိယနာရီဘက်မှာလိုင်းဒိုမီတာလိုင်းလက်190ကနေပြီးတော့ထုတ်လွှင့်ပေးတာဖြစ်ပါတယ်။VOE ရဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးလို့ရတဲ့ဆိုရင် VOE ရဲ့ email လိပ်စာက burmese@voenews.com ဖြစ်ပါတယ်။အခုတော့ဒီကနေ့မနေ့ပိုင်းအတွက်သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါရှင
်။အရှာခီးစဉ်တစ်စိတ်တစ်ပိုင်းဖြစ်တောင်ကိုရီးယားနိုင်ငံကိုရောက်နေတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ဟာတောင်ကိုရီးယားနိုင်ငံခြားရေးဝန်ကြီးချွန်ယီယောင်နဲ့ဗုဒ္ဓနေ့ကတွေ့ဆုံရမှာစစ်တပ်ကအာဏာသိမ်းခဲ့တဲ့မြန်မာနိုင်ငံအပါအဝင်ဒေသတွေမှာဒီမိုကရေစီရေးအတွက်စိန်ခေါ်မှုတွေကြုံနေရတဲ့အခြေအနေတွေကိုအလေးထားပြောဆိုသွားပါတယ်မြန်မာနိုင်ငံမှာဒီမိုကရေစီနည်းကျင့်ပါခဲ့တဲ့ရွေးကောက်ပွဲရလဒ်ကိုပြောင်းလဲပြစ်ဖို့စစ်တပ်ကကြိုးစားနေပြီးတိုင်းပြည်အနာဂတ်အတွက်ရိုးရိုးရှင်းရှင်းကုဆန္ဒကိုထုတ်ပေါ်ကြတဲ့စန္ဒပြသူတွေကိုလည်းရဲရဲစစ်စစ်ဖြိုခွင်းနေပါတယ်လို့ဝန်ကြီးပလင်ကင်ကပြောဆိုသွားတာဖြစ်ပါတယ်မြန်မာနိုင်ငံမှာဆက်အနာသိမ်းမှုကိုစန့်ကျင်စန္ဒပြသူတွေပေါ်လူမျိုးရေးတပ်ဖွဲ့တွေရဲ့အကြမ်းဖက်ဖြိုခွင်းမှုတွေကိုအဓိကခန်းစားနေရသူတွေထဲမှာရွှေ့ပြောင်းနေထိုင်သူတွေပါဝင်နေကြောင်းကုလသမဂ္ဂကပြောဆိုလိုက်ပါတယ်ခမန်းကြီးမြန်မာနိုင်ငံသား၄ယောက်မှာ၁ယောက်လုံးဟာပြည်ရင်းပြည်ပရွှေ့ပြောင်းလူသမားတွေဖြစ်ကြပြီးမြန်မာနိုင်ငံမှာလက်ရှိအခြေတဲတွေရဲ့တန်ကိုအဓိကခန်းစားနေရသူတွေလည်းပါဝင်နေတဲ့အကြောင်းရွှေ့ပြောင်းနေထိုင်သူများဆိုင်ရာနိုင်ငံတကာအဖွဲ့ IOM ရဲ့ပြောကြားချက်ကိုကုလသမဂ္ဂတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရစတီဖင်ဒူဂျာရစ်ကဗိုလ်ရုံးနေသတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်ကြပါစနပ်ပြလှရှားမှုတွေအတွင်းလွန်ကျွေးတက်ဖွဲ့တွေရဲ့လက်ချက်နဲ့အနည်းဆုံးကလေး15ယောက်တင်မနေတည်ဆုံးခဲ့ကြောင်းကုလသမဂ္ဂကလေးမြတ်ရပ်ပုံဖွဲ့ UNICEF ကခန့်မှန်းထားကြောင်းလည်းအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရသူကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်လွန်ကျွေးတက်ဖွဲ့တွေရဲ့ဥပဒေမဲ့လုပ်ရတဲ့နဲ့ပတ်သက်လို့အထောက်အထားတွေစုဆောင်းနေတဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာတရားလွတ်လပ်တဲ့စုံစမ်းရေးအဖွဲ့ IMM ကပြောဆိုလိုက်ပြီးတရင်းချက်လက်မှတ်တမ်းတွေရှိရဆိုရင်ဆက်သွယ်ပေးပို့ကြဖို့လဲတိုက်တွန်းလိုက်ပါတယ
်ကိုအောင်လွင်ဦးပြောပြပေးခဲ့တာပါရှင်ဒီကနေ့ညပိုင်း VOE ကနေထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190ရုကနေစောင့်မျှော်နားဆင်နိုင်ပါတယ်ဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်ရမှုကမက်အင်ဂျင်နိုင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကဂျွန်ဝေါ်ကာဖြစ်ပါတယ် VOA စီစဉ်တွေကိုနားဆင်နေတဲ့ကျေးဇူးတင်ပါတယ်တော်တာရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေကျွန်မများသတင်းအောင်ပါရှင်